Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင် VOE မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ24ရက်စနေနေ့ည 9:30 အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနောင်လပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညကင်းညပိုင်းသတင်းတွေကိုရှားဖောင်နဲ့တူချင်ညာပေးသွားမှာဖြစ်ပါတယ် American နိုင်ငံသားဝန်ကြီး John Kerry ဟာဂျော်ဒန်နိုင်ငံကိုရောက်ရှိနေပြီးတော့ပါစတိုင်းကောင်းဆောင်မှာမော့ဘတ်စ်နဲ့တွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံသားရာပေါင်းများစွာဟာမြောက်ကိုရီးယားနိုင်ငံတဲကိုဝင်ရောက်ခဲ့ကြပြီးတော့ကွဲကွာနေတဲ့မိသားစုတွေနဲ့တွေ့ဆုံခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညမှာကြားဖို့ရှိပါတယ်ဗျာ
။ဒီကနေ့တင်ဆက်ပေးမယ့်သတင်းဆောင်ပါတွေမှာတော့တိုင်ယိုရီတင်းထောင်တဲ့အစာငတ်ခံဆန္ဒပြတဲ့ကျောင်းသားကောင်းဆောင်ထောက်ခံတဲ့အနေနဲ့ပဲခူးကနေတိုင်ယိုရီအထိတကူတော်လမ်းလျှောက်ဆန္ဒပြတဲ့ကိုအောင်နိုင်ကအခုလိုပြောပါတယ
်။နိုင်ငံသားတယောက်အနေနဲ့ကြောင်းဆိုတယ်နိုင်ငံရေးကျင်းပရေးလုံလောက်ရေးမှတ်တိကကျောင်းသားတွေကိုပုံပြီးရယ်ပုံမိုင်းဆိုင်အစား
ပြေဆောင်တော့နောက်ပိုင်းမှာနားဆင်ရမှာပါအဲ့ဒီနောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မတူတာလေးတွေနဲ့အတူဘလော့ဂါတွေပြောသမျှဒုတိယပိုင်းနိုင်ရွက်မှာတော့ကိုတောင်းညင်ဦးတင်ဆက်မဲ့ direct လေးလိုက်အစီအစဉ်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြေညာပေးပါအောင်ရှင
် Israel နဲ့ Palestine ကြားတင်းမာမှုတွေရောကြစေဖို့ချိုးပန်းတဲ့စိတ်ပိုင်းတည်းအနေနဲ့ American နိုင်ငံသားရေးဝန်ကြီး John Kerry ဟာ Jordan နိုင်ငံကိုရောက်ရှိနေပြီးတော့ Palestine ကောင်းဆောင် Mahmoud Abbas နဲ့တွေ့ဆုံခဲ့ပါတယ်ပါလက်စတိုင်းကောင်းဆောင်မမော့အဘတ်စ်ကသူတို့အနေနဲ့မျောလင့်ချက်တွေအများအားထားခဲ့တယ်လို့အဲ့ဒီမျောလင့်ချက်တွေလည်းပြောင်းမသွားခဲ့ဘူးလို့စနေနေ့ကတွေ့ဆုံစဉ်အတွင်ပြောခဲ့ပါတယ်။အဲ့ဒီနောက်တော့အမေရိကန်နိုင်ငံသားကြီးဝန်ကြီး John Kerry ဟာဂျော်ဒန်ဘုရင်အဗ်ဒူလာနဲ့လည်းတွေ့ဆုံခဲ့ပါတယ်။ Israel နဲ့ Palestine တို့ကြားမကြသေးခင်ကဖြစ်ခဲ့တဲ့မတည်ငြိမ်မှုတွေမှာအဓိကဖြစ်နေတဲ့အရှေ့ Jerusalem ကအက်ဆာဘလီဝန်းကိုဂျော်ဒန်နိုင်ငံကတိမ့်သိမ်းစောင့်ရှောက်ပေးထားတာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့ပါလီမန်မှာတွေ့ဆုံပြီး၂ရက်အကြာမှာအခုလိုတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေတွေ့နှစ်ဖက်ကြားမှာဖြစ်ခဲ့တဲ့တင်းမာမှုတွေကြောင့်ပါလက်စတိုင်း90လောက်နဲ့အစ္စရေးဘက်က10ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အခုနောက်ဆုံးဂျော်ဒန်မြစ်အနောက်ဘက်ကမ်းလုံခြုံရေးဂိတ်မှာအစ္စရေးလုံခြုံရေးစစ်သားနဲ့ဖြစ်ခဲ့တဲ့ဖြစ်ရပ်မှာတော့ပါလက်စတိုင်းမျိုးသားတဦးသေဆုံးသွားခဲ့တယ်လို့အစ္စရေးအာဏာပိုင်တွေဘက်ကပြောပါတယ်ခင်ဗျာ။
ဆီးရီးယားမှာကာလကြာရှည်ဖြစ်နေတဲ့သွေးထွက်သံယူပဋိပက္ခတွေကိုနိုင်ငံရေးအရဖြစ်ရှင်းနိုင်ဖို့အတွက်တန်တမာရေးကြိုးပမ်းမှုတွေကိုအချိန်တိုးမြှင့်တင်တဲ့အနေနဲ့လာမယ့်တစ်ပတ်ကျရင်နိုင်ငံတကာကကြေကြေပြပြပါဝင်နိုင်ကြမယ့်အစည်းအဝေးတရပြုလုပ်သွားဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကကြေညာပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့နဲ့ဗီယက်နမ်မြို့မှာတွေ့ဆုံပြီးသတင်းထုတ်လို့နဲ့စကားပြောချိန်မှာဂျွန်ကယ်ရီကအခုလိုပြောလိုက်တာပါ။အမေရိကန်နိုင်ငံအနေနဲ့IS အဖွဲ့တွေကိုတိုက်ခိုက်ချေမှုန်းဖို့အကူအညီတွေကိုကြိုးစို့တဲ့ဆိုတာကိုသူ့အနေနဲ့အသာပေးလှုပ်ဆောင်ခြင်းကြောင့်ပြီးတော့ရုရှားအနေနဲ့ပူရဲတိုက်ခိုက်မှုတွေလုပ်မယ်ဆိုရင်သူတို့အနေနဲ့ကြိုးစို့ကြောင်းဂျွန်ကယ်ရီကပြောပါဗျ။အတိတ်ပဲရှိတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နိုင်ဖို့ရည်ရွယ်တဲ့အနေနဲ့လာမယ့်တောက်ကြနေကြရင်တွေ့ဆုံဆွေးနွေးပွဲတရဆက်လက်ပြုလုပ်သွားဖို့ရှိတယ်လို့ရုရှားတူရကီနဲ့ဆီးရီးယားထိပ်တန်းတန်တမာတွေနဲ့တွေ့ဆုံဆွေးနွေးပြီးဂျွန်ကယ်ရီကပြောဆိုလိုက်တာဖြစ်ပါဗျ။
IS သွေးကြော်ရဲ့လက်ထဲမှာအသက်ခံဖို့တေချာတလို့ရှိခဲ့တဲ့ဒဇာကန်80ကိုကယ်တင်ဖို့ကြိုးပမ်းစဉ်တည်ဆုံသွားခဲ့တဲ့ American စစ်သား Joshua Wheeler ရဲ့ရုပ်လောင်းကို American ပြည်ထောင်စုကစနေနေ့ကပြန်တည်ဆောင်လာနေပြီဖြစ်ပါတယ်။ American ကာကွယ်ရေးဝန်ကြီးကလည်း Joshua ရဲ့မိသားစုနဲ့အတူသူ့ရဲ့ရုပ်လောင်းကိုလေးစိတ်မှတွားရောက်လက်ခံမှာဖြစ်ပါတယ်။ဝီလာဟာ၄နှစ်တွင်အီရတ်နိုင်ငံမှာပထမဆုံးအကြိမ်တည်ဆုံခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်ဖြစ်ပါတယ်။လူတွေအမြောက်များကိုအစုလိုက်ပြုံလိုက်မသက်ဖြတ်ခင်နိုင်ပိုင်းလို့မှာIS သွေးကြော်ရဲ့အကျဉ်းထောင်ဝင်းအတွင်းကိုကြာသပတေးနေ့မနက်စောပိုင်းကဝင်ရောက်စီးနင်းခဲ့တဲ့ American နဲ့ Cards တပ်သား60လောက်ပါဝင်ခဲ့တယ်လို့ American ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအကျဉ်းထောင်တဲကိုထိုးဖောက်ဝင်ရောက်ခဲ့တဲ့သူတွေကိုအကာအကွယ်ပေးပြီးတရားခံတွေကိုကယ်တင်ခဲ့တဲ့စစ်စင်ရေးအောင်မြင်အောင်ဝီလာနဲ့သူ့ရဲ့တပ်ဖွဲ့ဝင်တို့ကလုပ်ပေးခဲ့တယ်ဆိုတာကိုတွေ့ခဲ့ရတယ်လို့ဝန်ကြီး Ash Carter ကပြောပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံမိုင်တူဂူရီမြို့မှာအသေးခံဘုံးခွဲတိုက်ခိုက်သူအမျိုးသမီး၄ဦးပါဝင်၅ဦးသေဆုံးပြီး၁၀ယောက်ဒဏ်ရာရသွားခဲ့တယ်လို့နိုင်ဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။အရသားလုံခြုံရေးတွေကသူတို့ကိုမြို့ထဲကိုမဝင်နိုင်အောင်တားဆီးခဲ့တဲ့အချိန်တွင်းမှာတည်ဆုံသွားခဲ့တာဖြစ်ပါတယ်။မိုင်တူဂူရီမြို့စွန်ကလုံခြုံရေးတာဝန်ယူထားတဲ့သူတွေကသူတို့ရဲ့ခန္ဓာကိုယ်မှာရှာဖွေစစ်ဆေးနေစဉ်အဲ့ဒီအမျိုးသမီးတွေကသူတို့ခန္ဓာကိုယ်မှာတတ်ဆင်ထားတဲ့ဘုံးတွေကိုဖောက်ခွဲပစ်လိုက်တာဖြစ်ပါတယ်လို့နိုင်ငံတော်အရေးပေါ်ကယ်ဆယ်ရေးအေဂျင်စီကပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။စနေနေ့မနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကမကြသေးခင်တိုက်ခိုက်ခဲ့တဲ့တေဆုံ အသေးခံဘုံပေါက်ဘုံခွဲတိုက်ခိုက်မှုတွင်နောက်ဆုံးတိုက်ခိုက်မှုဖြစ်ပါတယ်ဒီတိုက်ခိုက်မှုအများစုဟာဘိုကိုဟာရန်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြတင်ထားပါတယ်တောက်ကြနေကတော့မန်ဒူဂူရီမြို့မှာအသေးခံဘုံခွဲတိုက်ခိုက်တာတွေကြောင့်လူပေါင်း42ယောက်သေဆုံးသွားခဲ့ပါတယ်ရှင
်ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 5လိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 9325 5လိုင်းဒိုမီတာ57 kHz 5885 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာဒီကနေ့ထုတ်ဝေတဲ့မြန်မာအလင်းနဲ့ကြီးမုံသတင်းစာတွေရဲ့မျက်နှာဖုံးတွေမှာမိတိလာမျိုးနဲ့မိတိလာလွင်ပြင်တစ်ခုလုံးအစင်းရောင်လွင်ပြင်ဖြစ်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဖော်ပြခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်လက်ရှိအာဏာရကြမ်းခိုင်ဖွံ့ဖြိုးရေးပါတီရဲ့အယောင်အစင်းရောင်ကိုခေါင်းစဉ်တက်ထားတဲ့အပြင်ပါတီကိုစားပြုအစင်းရောင်အလံအစိမ်းရောင်အုတ်ထုတ်ဝစ်စင်ထားသူတွေကသမရဦးသိန်းစင်ကိုကြိုးစုံနေတဲ့ပုံတွေကိုဖော်ပြထားပါတယ်။နိုင်ငံပိုင်သတင်းစာတွေကနေအာဏာပါတီအတွက်မဲဆွယ်စည်းရုံးရာရောက်နေတဲ့အတွက်စာနယ်ဇင်းတိုက်ခါကိုချိုးဖောက်ရာရောက်တယ်လို့မြန်မာနိုင်ငံရေးအကဲခတ်တွေကထောက်ပြနေကြပါတယ်။တစ်ချိန်တည်းမှာပဲဒီကနေ့ကော်မူးမြို့နယ်ကိုမဲဆွယ်စည်းရုံးရေးရောက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတော့ NLD ပါတီကိုရွေးကောက်ပွဲမှာတိုက်ခါရှိရှိအနိုင်ရကျင်တယ်လို့ပြောကြားခဲ့ပါတယ်။မတရားတဲ့နှီးလန့်တွေနဲ့မကန်အနိုင်ရတာမျိုးထက်ရှုံးတာကပိုကောင်းသေးတယ်လို့ဒီကနေ့ကော်မူးမြို့နယ်မဲဆွယ်စီယုံရေးမှာဒေါက်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ခင်ဗျာ
စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာထောင်နဲ့ချီတဲ့ရှီးယိုက်မွတ်စလင်တွေဘာသာရေးစုတောင်းပွဲပြုလုပ်နေစဉ်တွင်ဘုံခွဲတိုက်ခိုက်မှုကြောင့်ဆယ်ကျော်သက်လူငယ်အမျိုးသားလေးတူသေဆုံးခဲ့ရတာဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စလာမစ်စစ်သွေးကြအဖွဲ့ကပြောလိုက်ပါတယ်နေ့စဉ်ကျင်းပတဲ့ရှီးယိုက်မွတ်စလင်တွေရဲ့အဆူရာယဉ်ထုပွဲစုတောင်းဝတ်ပြုနေစဉ်အတွင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လူပေါင်းဒါဇင်နဲ့ချီပြီးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါဟာရှီးယိုက်လူမျိုးတွေအတွက်ကြောက်ရွံ့ပွဲတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာဖြစ်ခဲ့တဲ့ဘုံခွဲမှုဟာသူတို့စစ်သားတွေရဲ့လက်ချက်ဖြစ်တယ်လို့အစ္စလာမစ်စစ်သွေးကြားအဖွဲ့တွေထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတယ်လို့အမေရိကန်အခြေစိုက်အကြမ်းဖက်သမားစောင့်ကြည့်ရေးSITA ဖွဲ့ကပြောလိုက်ပါတယ်ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူနှုတ်ကိုရဲတွေကဖမ်းဆီးရနိုင်ခဲ့တယ်လို့ဘုံနှလုံးကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်အဲ့ဒီတွေ့ရှိခဲ့တဲ့ဘုံနှလုံးဟာဘုံခွဲတိုက်ခိုက်သူတွေကပြစ်လိုက်တဲ့မပေါက်ကွဲတဲ့ဘုံလို့ယူဆရပါတယ်ရှင
်တောင်ကိုရီးယားနိုင်ငံသားရာပေါင်းများစွာဟွာကွဲကွာနေတဲ့မိသားစုဝင်တွေဆွေမျိုးတွေနဲ့ဒုတိယအကြော်ပြန်လဲတွေ့ဆုံနိုင်ဖို့အတွက်နေဆက်ကိုဖြတ်ပြီးတော့မြောက်ကိုရီးယားနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်စနေနေ့တုန်းကတက်ကြီးရော်တွေအများစုပါဝင်တဲ့တောင်ကိုရီးယားနိုင်ငံသား250ကျော်ဟာလုံခြုံရေးအပြစ်ချထားတဲ့နိုင်ငံနယ်ဇက်ကလူဝင်မှုရုံးကိုဖျက်ပြီးမြောက်ကိုရီးယားဘက်ကိုဝင်ရောက်ခဲ့ကြတာပါအဲဒီနောက်တော့သူတို့ဟာအချင်းတော်ကြာကွဲကွာနေခဲ့တဲ့မိသားစုဝင်တွေဆွေမျိုးတွေနဲ့တွေ့ဆုံဖို့လှုပ်ထားတဲ့အပန်းဖြေစခန်းကိုဘတ်ကားတွေနဲ့တွားရောက်ခဲ့ကြပါတယ်အဲဒီနေရာကိုတော့အာဏာပိုင်တွေဘက်ကအနီးကပ်စောင့်ကြည့်နေတာဖြစ်ပါတယ်မိသားစုဝင်တွေဆွေမျိုးတွေဟာအလုံးပေါင်း12နာရီကြာတွေ့ဆုံခွင့်ရခဲ့ပါတယ်နှစ်ဖက်ဆွေမျိုးတွေဟာဆွေမျိုးတွေအခုလိုတွေ့ဆုံစဉ်အတွင်းအငင်းပွားစရာဖြစ်နိုင်တဲ့နိုင်ငံရေးကိစ္စလိုကိစ္စရပ်တွေဆွေးနွေးကြဖို့တော့ရှိမှာမဟုတ်ဘူးလို့ယူဆပါတယ်ဒီလိုနှစ်ဖက်တွေ့ဆုံနိုင်အောင်ကူညီစီစဉ်ပေးတဲ့ကိုရီးယားကြက်ချင်းဒီအဖွဲ့ကလည်းမြောက်ကိုရီးယားဆိုရကိုဝေဖန်တာဒီမလောက်ချဖို့တောင်ကိုရီးယားနိုင်ငံသားတွေကိုသတိပေးထားပါတယ်ခင်ဗျာ
သမဒအဗ္ဒူလာယာမီကိုလှုပ်ကြံတပ်ဖြတ်ဖို့စ조사ခဲ့တဲ့ကိစ္စနဲ့ဆက်ဆက်ကြောင်းတင်တရားဖြစ်ခံထားရတဲ့ဒုသမဒအမက်အဒီပ်ကိုမဲလ်ဒပ်ရဲတွေကဖမ်းဆီးလိုက်ပါတယ်ဒုသမဒအဗ္ဒီကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲဆိုထားပြီးတော့ဒူနီဟူအကျဉ်းစခန်းမှာထိန်းသိမ်းထားတယ်လို့ပြည်ထရေးဝန်ကြီးဥမာနာဆွေကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်စက်တင်ဘာလ28ရက်နေ့ကမော်တော်ဘုတ်ပေါ်ပောက်ကွဲမှုအတွင်းမှာသမဒယမီဟာထိခိုက်ဒဏ်ရာမှုမရရှိခဲ့ပါဘူးဒါပေမဲ့သူ့ရဲ့ဇနီးဖြစ်သူနဲ့တခြားနှုတ်ကတော့ဒဏ်ရာရရှိသွားပါတယ်ဒီပောက်ကွဲမှုဟာဆက်ပိုင်းဆိုင်ရာချုပ်ရွံ့မှုကြောင့်ဖြစ်တယ်လို့ကနဦးမအာနာပိုင်တွေကထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းမှုကင်ကျွမ်းကျင်သူတွေရဲ့တွေ့ရှိချက်အရဒါဟာသမဒကိုလှုပ်ကြံဖို့စ조사မှုတရားဖြစ်တယ်လို့ဆိုပါတယ်ရှင်
ထိုင်းတော်ဝင်မိသားစုကိုကာကွယ်တဲ့ဥပဒေအရဖမ်းဆီးထားတဲ့ထိုင်းရဲတပ်ဖွဲ့ရဲ့ထိတ်တန်းအရာရှိဟာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားစဉ်အတွင်းသူ့ကိုယ်သူအဆုံးစင်သွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘိုမူပရာခရွန်ဝါရွန်ပရာပဟာထောင်ဝတ်စုံကအဝတ်စကိုတုံးပြီးတော့တောက်ကြနေကသူ့ကိုယ်သူအဆုံးစင်သွားတာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။ ထောင်လုံးကြုံရေးတွေကသူ့ကိုတွေးရှိတဲ့အချိန်မှာအသက်ရှင်နေတော့မဲ့ဖြစ်ပြီးတော့သူ့ကိုဆေးရုံကိုမပို့ခင်မှာအရေးပေါ်ကုသမှုတွေလုပ်ပေးခဲ့တယ်လို့အကျဉ်းဦးစီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီနောက်တော့ဆရာဝန်ကသူတေဆုံးသွားတယ်ဆိုတာကိုအတည်ပြုပေးခဲ့ပါတယ်။ Prachrom နဲ့နောက်တစ်ယောက်ဟာထိုင်းတော်ဝင်မိသားစုကိုကာကွယ်တဲ့ဥပဒေအရဗုဒ္ဓဟူးနေ့ကဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီဥပဒေအရတော့ထိုင်းတော်ဝင်မိသားစုကိုဝေဖန်တဲ့သူဟာထောင်ဒဏ်15နှစ်ထိကြာခံရဖို့ရှိပါတယ်ခင်ဗျာ။အီဂျစ်နိုင်ငံစိုင်းနိုင်းမြို့မြောက်ဖက် LRH ဒေသမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးစစ်ဗိုလ်တအူးနဲ့တပ်သားနှစ်ဦးသေဆုံးသွားတယ်လို့အီဂျစ်ပြည်ထောင်ဝန်ကြီးဌာနကပြောလိုက်ပါတယ်။အဲ့ဒီပောက်ကွဲမှုဟာရဲကားကိုပြင်းထန်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။စနေနေ့ကဖြစ်ခဲ့တဲ့ဒီပောက်ကွဲမှုအတွင်းစစ်သား၈ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။အဲ့ဒီမတိုင်ခင်တောက်ကြနေကတော့ဒီမြို့မှာပဲလမ်းမေးထောင်ဘုံပေါက်ကွဲမှုတစ်ခုကြောင့်ရဲရရှိသူတွေသေဆုံးသွားခဲ့ပါတယ်။မြောက်ပိုင်းဆိုင်းနိုင်ဒေသမှာကာလာရှီပုံကံမှုတွေနဲ့အီဂျစ်ဆူရရင်ဆိုင်နေရတာဖြစ်ပြီးတော့2013ဇူလိုင်မှာသမရမိုဟာမက်မော်စီကိုစစ်တပ်ကဖြုတ်ချခဲ့ပြီးအစ္စလာမစ်အဖွဲ့စည်းတွေကိုနှိမ်နင်းတဲ့အချိန်ကစလို့ပုံကံမှုတွေဟာပို့ပြီးတော့အားကောင်းလာနေတာဖြစ်ပါတယ်ခင်ဗျာ
။စနေညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုရနိုင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုနားဆင်ရမှာပါ။အခုပထမဦးဆုံးတော့တကောတော်လမ်းလျှောက်ဆံပြပြသူကိုတားဆီးရဲ့အကြောင်းကိုနားဆင်ရမှာပါ။တာရီအကျဉ်းထောင်အတွင်းအထင်းသိမ်းခံတပိတ်မောက်ចောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအပါအဝင်ထောင်တွင်းအစာငတ်ခံဆန္ဒပြနေတဲ့ចောင်းသားကောင်းဆောင်ကိုအောင်မိုင်းဆန်ကိုထောက်ခံတဲ့အနေနဲ့ပဲခူးကနေတာရီအထိတကောတော်လမ်းလျှောက်ဆန္ဒပြသူကိုလမ်းမှာအာနာပိုင်တွေဘက်ကတားဆီးမှုတွေရှိခဲ့ပါတယ်ဒီလိုတားဆီးမှုတွေရှိနေပေမဲ့လည်းဖန်းစည်းခံចောင်းသားတွေနဲ့ဝိုင်းရံပြည်သူတွေရှိတဲ့ဘက်တရားရုံးထုတ်ချိန်အမီတာယော်ရီခရိုင်တရားရုံးအထိအရောက်ချီတက်သွားမှာဖြစ်တယ်လို့တကောတော်ဆန္ဒပြသူကိုနိုင်နိုင်အောင်ကပြောပါတယ်အသေးစိတ်ကိုတော့မဆုမုံကတင်ပြပေးမှာပါရှင
်ဟုတ်ပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့အရေးမန္တလေးကနေရန်ကုန်အထိခရီးချေချီတက်ဆန္ဒပြကြရင်းနဲ့လက်ပန်းမျိုးမှာအကြမ်းဖက်ဖြိုခွင်းခံရလို့တာယော်ရီထောင်ထဲဖမ်းဆီးထိန်းသိမ်းခံလိုက်ရတဲ့ဒီမိုကရေစီပညာရေးပင်မတပိတ်မောက်ចောင်းသားတွေနဲ့ဝင်းရံပြည်သူတွေလွတ်မြောက်ရေးအပါအဝင်နိုင်ငံတော်ဝန်လုံးကအကျဉ်းထောင်တွေကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတာယာဝတီကျင်းထောင်ထဲမှာဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မကများအဖွဲ့ချုပ်ကចောင်းသားခေါင်းဆောင်ကိုအောင်မိုင်းဆန်းအစာငတ်ခံဆန္ဒပြနေပါတယ်။ဒီလိုမျိုးကိုအောင်မိုင်းဆန်းရဲ့အစာငတ်ခံဆန္ဒပြမှုကိုထောက်ခံတဲ့အတွက်ရောနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးနဲ့ဖမ်းဆီးခံចောင်းသားတွေကိုဂုဏ်ပြုသောအဖြစ်ပဲခူးတိုင်းကကိုနိုင်နိုင်အောင်ကပဲခူးကနေတာယာဝတီအထိအောက်တိုဘာလ23ရက်တောက်ကြနေ့ကစလို့တကောတော်လမ်းလျှောက်ဆန္ဒပြခဲ့ပါတယ်။ဒီကနေ့အောက်တိုဘာလ24ရက်နေ့စနေနေ့မှာတော့ဘာကဒအလံတွေကိုကိုမချီနှောင်ပြီးအတန်တိတ်ငိမ့်ညမ်းစွာဆန္ဒပြလမ်းလျှောက်လာတဲ့ကိုနိုင်နိုင်အောင်ကိုရန်ကုန်တိုင်းဒေသကြီးမော်ဘီမြို့အဝင်းမိုင်းတိုင်22မှာမော်ဘီမြို့နယ်ရဲမှူးကြီးကငိမ့်ညမ်းစွာစုဝေးခြင်းနဲ့စစ်တမ်းလှည့်လည်ခြင်းဆိုင်ရာခွင့်ပြုချက်တင်ထားခြင်းရှိမရှိစစ်ဆေးခဲ့ပါတယ်
ဒီဘကူကနေပါပြီးသွားတဲ့ကောင်းတဲ့ဒီရက
်၃ချက်ရှိတယ်
ဟုတ်ပြီ
နိုင်ငံသားတယောက်အနေနဲ့တောင်းဆိုတယ်အ
ေးဟုတ်ပြီ
နိုင်ငံရေးအကျဉ်းသားရဲ့လူမျိုးရင်း
ဟုတ်ပြီ
အခုဖန်စီကចောင်းသားတွေကိုဂုဏ်ပြုရဲပုံမိုင်းဆိုင်အစားကတည်းကဂုဏ်ပြုရဲအဲ့အတွက်ချစ်တဲ့လမ်းလျှောက်တယ်
အဲ့တော့မိသေးရတကူတော့ဆန္ဒပြတယ်ဆိုတော့တကူတော့ချစ်တဲ့တယ်တကူအောင်လည်းဖြစ်တယ်ဆိုတော့ခုညီငိမ့်ချင်းစီကခွင့်ပြုချက်တွေပါကျွန်တော်ရှိတာ
အဲ့ဒါဆိုရင်ရေမှုရကျွန်တော်ပြောရေရှိစီဥပဒေကြားတဲ့ချက်ပေါ့နော်အခုကြားတဲ့ချက်မှာကျွန်တော်အခုလုပ်နေတာလည်းပတ်သက်ပြီးတော့ငါကြီးကဖားနေတယ်
ဟုတ်ကဲ့ပါ။ဟုတ်ကဲ့ကိုကြီးကိုပုံပေးတာ
တော့ပါပဲ။တော်တော်တော်တော်ဝင်မှုမတင်တော့ဘူး
။ငါကတော့ဝင်ရ
တော့ပဲဝင်ရကျွန်တော်
လုပ်ပါပြီ။ဟုတ်ပါပြီ။ဟုတ်ပါပြီ။ဟုတ်ပါပြီ။ဟုတ်ပါပြီ။ကျေပါ့ပါ့။ကျွန်တော်
တော့ရအောင်။
ဟုတ်ပါပြီ။ကျေပါ့ပါ့။
ဟုတ်ကဲ့မင်္ဂလာပါ။ကျေးဇူးပါ။
ဟုတ်ကဲ့ဟုတ်ကဲ့
။ဒါကတော့မော်ဘီမြို့နယ်ရဲမှူးကြီးနဲ့တကောတော်ဆန္ဒပြသူကိုနိုင်နိုင်အောင်တို့အပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပဲခူးမျိုးကနေတာယာဝတီအထိဘာကြောင့်ချီတက်လမ်းလျှောက်ဆန္ဒပြရပါသလဲဆိုတာကိုလည်းတကောတော်ဆန္ဒပြသူကိုနိုင်နိုင်အောင်ကလမ်းလျှောက်နေချိန်မှာပဲ VOA ရဲ့ဆက်သွယ်မေးမြန်းချက်ကိုအခုလိုဖြေပါတယ်
။လက်ရှိအခြေအနေမှာနောက်ဆိုးရမပြောဘူးဒီပေါက်ဝဲကြီးနေပြီ။နိုင်ငံရေးအကျဉ်းသားဆိုတာကိုပုံမှန်လို့ဆုံးတက်ပြီးတော့ဖန်စီတာတော့အခုចောင်းသားတွေကျွန်တော်တို့နောင်လာမယ့်အနာဂတ်ယခုပြစ်ဆုံးပန်တက်တယ်မှာကောင်းစားအောင်ဆောင်ရွက်နေတဲ့ဘာကားသားចောင်းသားတွေဆိုတဲ့တမိုင်းအစီအစဉ်မပြတ်ခဲ့တဲ့ဒီចောင်းသားတမိုင်းကိုချက်ချင်တော့ចောင်းသားတွေကိုမနိုင်ရောချင်တော့လူခွေကြီးချိုးပေါက်နိုင်ငံရေးနိုင်ငံသားခွေကြီးချိုးပေါက်ပြီးတော့လွတ်တော်အရရမှာတင်ကြပြီးတော့ခံဝင်ကတိတွေနဲ့စစ်စာပြုပြီးတော့မှအကြမ်းဖက်ဖန်စီတဲ့အချိန်ရှိကိုကျွန်တော်အဲ့ဒါကိုလည်းအရေးချင်းနေတယ်နောက်တော့၃ချက်အနေနဲ့ကကျွန်တော်တစ်နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးနှိမ့်ချက်ကမျိုးသားတင်ရရုပ်စတင်တပိတ်မောက်တဲ့တင်ရရေးစပြီးယခုကိုအောင်မိုင်းဆန်းအပါအဝင်ဖန်စီကန်တောင်းသားတွေက အမှန်တရားအတွက်ယက်တည်တယ်ဆိုတာကိုထောက်ခဏနံပါတ်3ချက်ကဒီမှာဘာကဘာကြောင်းသားကောင်းတော့ကောင်းမိုင်းဆန်းအပါအဝင်ယခု23ရက်နေ့စပြီးကောင်းမိုင်းဆန်းစပြီးအစာကန်စံတ်ဖော်ထုတ်တဲ့တပိမောက်တဲ့အချိန်ကြီးကိုကျွန်တော်ဂုံပြုတဲ့အနေနဲ့ပြည်သူတရားရဲ့ရှင်ရဲ့ခံစားချက်အနေနဲ့ဒီကြောင်းသားတွေကကျွန်တော်တို့အတွက်လုပ်နေတဲ့ဆိုတဲ့ဒီရဲ့ချက်နဲ့ကျွန်တော်ဂုံပြုကြည့်ပြီးတော့ကျွန်တော်ရဲ့ခြောက်ရီအနာဆန်းကျွန်တော်ရဲ့ချွေးတွေအဆူခံပြီးတော့ဘကုန်းကတာယာဝတီဂုံပြုရခြင်းဖြစ်ပါတယ
်။လာမယ့်အောက်တိုဘာလ28ရက်နေ့အင်္ဂါနေ့တာယာဝတီခရိုင်တရားရုံးကိုရုံးထုတ်စစ်ဆေးခံဖို့တာယာဝတီကျင်းထောင်ထဲကနေကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေရုံးထုတ်ထွက်လာခြင်းအမိဘလို့နောက်ဆက်မျိုးနဲ့တွေ့ကြုံရပါစေမရောက်ရောက်အောင်လမ်းလျှောက်ချီတက်သွားမှာဖြစ်ပါတယ်လို့ကိုနိုင်နိုင်အောင်ကပြောပါတယ်
။ကျွန်တော်28ရက်နေ့ဟိုအကြောင်းကိုရုံးထုတ်အမိကိုကျောင်းသားတွေတော့ရဲကျွန်တော်ရဲ့နောက်တော့ရဲပေါ်တယ်ပေါ့ဗျာသူတို့ကိုကျွန်တော်ဒီလိုဂုံပြုပါတယ်ဆိုတဲ့အထိမ့်မှတ်အနေနဲ့သူတို့မြင်အောင်ကျွန်တော်ပြမရမယ်ကျွန်တော်ရဲဘော်တွေတွေ့ရင်ကျွန်တော်ဂျင်းထဲကခံစားချက်တွေကိုသူတို့သိကြရမယ်ဆိုပြီးတော့ကျွန်တော်ဂျင်းထဲမှာဘာတွေရှိတယ်ဆိုတော့သူတို့အဲ့ဒီကြမှာဒီဖိုးကိုထုတ်ပြမှာ
ဖန်စီကန်ကျောင်းသားတွေနဲ့နိုင်ငံရေးကျင်းသားတွေခြွင့်ချက်မရှိပြန်လွှတ်ပေးဖို့အရေးတကောတော်ပကောကနေတာယာဝတီအထိလမ်းလျှောက်နေခြင်းအတွင်းပကောမြို့ကသူ့ရဲ့နေအိမ်ကိုအာနာပိုင်နေဘက်ကဖိအားပေးမေးမြန်းစုံစမ်းမှုတွေရှိတယ်လို့သူ့ကိုလမ်းတစ်လျှောက်ရဲအာနာပိုင်နေဘက်ကစုံစမ်းစစ်ဆေးမေးမြန်းတာကိုလည်းခံခဲ့ရပေမဲ့လို့သူဘာကြောင့်ခုလိုလမ်းလျှောက်ချီတက်ရပါသလဲဆိုတာကိုဒေသခံပြည်သူတွေဘက်ကစိတ်ဝင်စားမေးမြန်းမှုတွေရှိလို့ရှင်းပြခဲ့ရပါတယ်လို့လည်းတကောတော်ဆန္ဒပြသူကပြောပါတယ်အခုလိုမျိုးကိုနိုင်နိုင်အောင်လမ်းလျှောက်ချီတက်ဆန္ဒပြနေတယ်လို့ပဲနိုင်ငံရေးကျင်းသားတွေလွမြောက်ရေးတာယာဝတီထောင်ထဲမှာအစာငတ်ခံတောင်းဆိုဆန္ဒပြနေတဲ့ကျောင်းသားကောင်းဆောင်ကိုအောင်မိုင်းဆန်းကိုထောက်ခံတဲ့အနေနဲ့အော်တိုဘာလ23ရက်နေ့ကလည်းမန္တလေးတိုင်းအတွင်းမှာမန္တလေးကျုံအနီးမန္တလေးတက္ကသိုလ်မန္တလေးဈေးကျော်တွေမှာနိုင်ငံရေးကျင်းသားများအားလုံးချက်ချင်းလို့ဆိုတဲ့စာတမ်းပါတဲ့အင်ကြီးဖြူတွေဝစ်ဆင်ပြီးတော့ဘဂဒကျောင်းသားတွေနဲ့တက်ကြွလှူရှားသူတွေဘက်ကထောက်ခံကြောင်းကိုလည်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင်အခုတော့ပတ်စံကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်နားဆင်ရအောင်ပါကိုတောင်းညွန့်ဦးကကူညီတင်ဆက်ထားပါတယ်ရှင
်အာဖရိကအစွန်ဖျားနေရာတွေတော့လေ Facebook လို့လို့ Internet ကိုခမဲ့သုံးနိုင်ကြတော့မယ်တဲ့ကိုသားညွန့်ဦးရေ
Internet line တွေချိတ်ဖို့အခက်အခဲရှိနေသေးတဲ့နေရာတွေအတွက်ဂျိုရုဘဝကနေပြီးတော့ internet ကွန်ရက်ဖြန့်ကျက်ပြီးမှဆိုပဲဗျ။အဲ့ဒီအတွက်အခုဒီအထူးဆက်သွယ်ဂျိုရုတစ်ခုစောင့်နေတာ2016နှစ်ကုန်ပိုင်းလောက်ဆိုရင်အာဂတဘဝကနေပြီးတော့ internet ကွန်ရက်ဖြန့်ပြီးနိုင်တော့မှာ
Facebook ကုမ္ပဏီအကြီးအကဲ Mark Zuckerberg ရဲ့ကြေညာချက်အတိုင်းဆိုရင်ပြင်သစ်အခြေဆိုင် Eutelsat ဆက်သွယ်ရေးဂျိုရုလုပ်ငန်းကြီးနဲ့ Facebook ပေါင်းပြီးတော့အာဖရိကတိုက်အရှေ့ပိုင်းအနောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာ internet ချိတ်ဆက်နိုင်ဖို့အခက်အခဲရှိနေတဲ့နေရာတွေကိုဂျိုရုဘော်ကနေပြီးတော့ကိုရက်ဖြန့်ကျက်ပေးမှာတဲ့ဒီအစီအစဉ်ကိုအဓိကလုပ်နေတာကတော့ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ရေးအတွက်စူးစမ်းနေတဲ့ internet.org ဆိုတဲ့အဖွဲ့အစည်းကိုသားညုံရဲ့အဲ့ဒီအဖွဲ့အစည်းကို Facebook ကဦးဆောင်ပြီးတော့ Nokia, Samsung, Ericsson တို့လို electronic ဆက်သွယ်ရေးလုပ်ငန်းကြီး6ခုပါတယ်
တောင်အာဖရိကနိုင်ငံအစိုးရရဲ့သတင်းဖော်ပြချက်အရဆိုရင်တော့တောင်အာဖရိကနိုင်ငံပါဝင်အာဖရိကတိုက်ထဲကနိုင်ငံပေါင်း14နိုင်ငံကျော်အနေနဲ့အခမဲ့အင်တာနက်ချိတ်ဆက်နိုင်ကြမှာဖြစ်တယ်တဲ့အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာက broadband အင်တာနက်ချိတ်ဆက်နိုင်တဲ့ပမာဏကလောလောဆယ်ကမ္ဘာပေါ်မှာအနည်းဆုံးပဲတဲ့ကုလသမဂ္ဂရဲ့2014 broadband အင်တာနက်ဆိုင်ရာအစီရင်ခံစာအရဆိုရင်တော့ဂီနီတို့ဆိုမာလီယာတို့ဘရွန်ဒီတို့အီရီထရီးယားတို့လိုမျိုးနိုင်ငံတွေမှာဆိုရင်အင်တာနက်ချိတ်ဆက်သုံးနိုင်တဲ့လူဦးရေက1ရာခိုင်နှုန်းတောင်မရှိဘူးတဲ့ဆိုတော့အဲ့လိုမျိုးနိုင်ငံတွေကလူတွေအနေနဲ့က Facebook ကုမ္ပဏီငွေကြေးစိုက်ထုတ်ပေးမယ်အခုဒီစီစဉ်ရဲ့အကျိုးကိုခန်းစားနိုင်ကြမှာဗ
ျနိုင်ငံတကာနိုင်ငံမှာဖွံ့ဖြိုးဖို့เนาะဒီစမ်းသစ်တီထွင်နိုင်ဖို့အတွက်ကအင်တာနက်ဆက်သွယ်မှုကအခုခေတ်မှာအဓိကလိုရမလားဇက်ကဘတ်ကလည်းဗာပြောလဲဆိုတော့အင်တာနက်ချိတ်ဆက်မှုကနေပြီးတော့တဲ့ဒီလူမှုဘဝတွေပြောင်းလဲသွားနိုင်တယ်အဲ့ဒါကြောင့်ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်သုံးနိုင်ကြတဲ့အထိသူတို့ကလှုပ်သွားမှာပါတဲ့ဝေးလံခေါင်းလာတဲ့နေရာတွေမှာအင်တာနက်လိုင်းချိတ်ဖို့ဆိုလို့ရှိရင်အခက်အခဲတွေအများကြီးရှိနိုင်တယ်။အဲ့လိုနေရာမျိုးတွေအတွက်ကိုအထူးရောက်ဆုံးကဂျိုရုဘော်ကနေပြီးတော့အင်တာနက်ကွန်ရက်တွေဖြန့်ပေးတာပဲ။ပြဿနာအဲ့လိုလုပ်ဖို့အတွက်ကတိတ်ပြီးတော့ငွေကုန်ကြေးကျများတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဘလို့မှမတက်နိုင်ကြဘူးလေ။အခုလက်ရှိမှာကုမ္ပဏီတချို့ကတော့ဒီဂျိုရုသုံးပြီးတော့မှအင်တာနက်ချိတ်ဆက်ပေးနေကြတာရှိပါတယ်။အဲ့ဒါတွေကစီးပွားပြီးအဖိုးအခါယူပြီးတော့လုပ်နေတာပါ။အခုကတော့ Eutelsat နဲ့ Facebook ပေါင်းပြီးတော့မှအခမဲ့အင်တာနက်ကွန်ရက်ဖြန့်ပေးဖို့အတွက်ကို AMOS 6ဆိုတဲ့ဂျိုရုအသစ်ကိုစောင့်နေတာဆိုတော့စိတ်တော့စိတ်ဝင်စားဖို့ကောင်းတယ်ရှင်
။အင်တာနက်ကိုအခမဲ့ချိတ်ဆက်နိုင်အောင်လုပ်ပေးမယ်ဆိုတဲ့အတွက်ဝေဖန်မှုတွေကလည်းရှိနေတယ်ဗျ။ဒီအထူးသဖြင့် ID လုပ်ငန်းရှေ့ပြင်းနေတဲ့အိန္ဒိယနိုင်ငံကစီးပွားရေးလုပ်ငန်းတွေကတော့ကိုဝေဖန်ကန့်ကွက်နေကြတာ။ဖွံ့ဖြိုးစားအင်တာနက်ဈေးကွက်တွေအတွက်ဒီလိုမျိုးလုပ်တာမမျှတဘူးဆိုပြီးတော့တော့ကိုသူတို့စိတ်ဆိုးနေကြတာ။
World Wide Web Internet ကိုစပြီးတော့တီထွင်ခဲ့တဲ့ကွန်ပျူတာပညာရှင် Tim Berners-Lee ကဆိုလို့ရှိရင်လေအခမဲ့ Internet ဆက်သွယ်ပေးမယ်ဆိုတဲ့အပေါ်မှာကန့်ကွက်ကြဖို့တောင်းပြောတယ်ရှင် net neutrality လို့ဆိုရဲ internet ဆက်သွယ်ရေးဆိုင်ရာစီမင်းစည်းကမ်းပါအချက်တွေကိုချိုးဖောက်ရရောက်မဲ့ကိစ္စကိုအင်အားကောင်းစား internet ဈေးကွက်တွေအနေနဲ့လက်မခံသင့်ဘူးလို့ Tim Berners-Lee က Guardian သတင်းစာကြီးနဲ့မေးမြန်းကမ်းမှပြောတာရှင်internet line တစ်ခုကိုနောက်တစ်ခုထပ်ပို့ပြီးတော့အခွင့်အရေးပေးတာမျိုးမဖြစ်စေသင့်ဘူးအားလုံးဒန်းတူဖြစ်စေသင့်တယ်ဆိုတဲ့အချက်ကိုသူကအဓိကပြောချင်တာပါဒါမဲ့ဒါကိုဇာကဘတ်ကဘလို့ခြေပလဲဆိုတော့သူတို့အစီအစဉ်ကတဲ့ဒီတခြား internet ဝန်ဆောင်မှုတွေကိုပိတ်ပင်တားဆီးတာမျိုးကြောသွားတာမျိုးမဟုတ်တဲ့အတွက်ကြောင့် net neutrality ကိုမထိခိုက်စေပါဘူးတဲ့
လက်ရှိကမ္ဘာမှာ internet ကိုသုံးနေကြတဲ့သူကကမ္ဘာလူကြီးရဲ့သုံးပုံတစ်ပုံပဲရှိနေသေးတော့ကြံတဲ့လူတိုင်း internet ကိုချိတ်ဆက်နိုင်ကြအောင်လုပ်ပေးမယ်ဆိုတဲ့ရည်ရွယ်ချက်ကတော့ကောင်းပါတယ်အခမဲ့သုံးထိုင်အောင်လုပ်ပေးမယ်ဆိုတော့ပူရောင်ကောင်းပါတယ်ဒါပေမဲ့လို့အဲ့လိုမျိုးလုပ်ဖို့သူတို့အတွက်ဘလူးအကျိုးမြတ်တွေပြန်ရနိုင်ပါလဲမဆွေမြတ်မော
ပြန်ရမယ့်အကျိုးမြတ်တွေကဘယ်နည်းပါမလဲကိုသားညုံရဲ့ဥမာ Facebook ကုမ္ပဏီကိုပဲကြည့်လေပြောရမယ်ဆိုလို့ရှိရင် Facebook သုံးနေကြတဲ့တချို့သူတွေအကြောင်းကို Facebook ကသူတို့ရဲ့မိသားစုဝင်တွေထပ်တောင်းမှသိအောင်မယ်အဲ့ဒီသူတွေဘာလုပ်တတ်သလဲဘလူးနေရာမျိုးသွားတတ်သလဲဘလူးပစ္စည်းမျိုးကြိုက်တတ်သလဲဘလူးဆိုင်မျိုးတွေမှာစားတတ်သလဲဆိုတာကိုတင်တဲ့ post တွေကနေတဆင့် Facebook ကအားလုံးမှတ်ထားတာအဲ့လိုမှတ်ပြီးတော့မှဒီသက်ဆိုင်သင့်တော်တဲ့ကုန်ပစ္စည်းဝန်ဆောင်မှုတွေကိုအကြံပေးတယ်ကြော်ညာတယ်လေအဲ့ဒီကနေပြီးတော့ Facebook ကအကျိုးအမြတ်တွေအများကြီးရတာပေါ့နောက်အခု Facebook ကထုတ်ဝေရေးနဲ့ဗီဒီယိုကြော်ညာလုပ်ငန်းလိုမျိုးစီးပွားရေးလုပ်ငန်းတွေလုပ်ဖို့လည်းခြေလှမ်းနေပြီဆိုတော့ Internet သုံးတဲ့သူတွေများလေသူတို့ရဲ့လုပ်ငန်းတွေကိုလူသိများလေပဲအဲ့ဒီနောက်ဆက်တွဲမှာစီးပွားရေးအကျိုးဆက်တွေကလည်းဘယ်နည်းမလဲရှင
်မဆူမြတ်မုံပြောတော့လည်းဟုတ်ပါတယ်အဲ့ဒါကြောင့်မလို့ Bloomberg စီးပွားရေးသတင်းဆောင်မတစ်ခုမှဆိုရင်internet ကနေတဆင့် facebook ဟာတင်တို့ရဲ့နောက်ကိုတောက်လျှောက်လိုက်နေတာလို့ကိုခေါင်းစဉ်တက်ထားတာဖတ်ရတယ်ဗျကိုပါကြိုက်လဲမကြိုက်ဘူးလဲဆိုတာကို facebook ကသိနေပြီးတော့အဲ့ဒီအချက်လက်တွေကနေပြီးတော့ဘလို့ငွေရှာတယ်လဲဆိုတာကိုရေးပြထားတာပါအဲ့ဒီဆောင်းပါးထဲမှာဆိုရင်အဲ့လိုမျိုး facebook ကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေကတဆင့်ကိုဘာတွေလုပ်နေတယ်လဲဆိုတာမသိစေချင်လို့ရှိရင် facebook သုံးမိတာနဲ့ sign out လုပ်ပြီးတော့ထွက်ပါ internet browser ကိုလည်း cookies programs တွေလက်မခံအောင်လုပ်ထားပါလို့တော့မှအကြံပေးထားသေးတယ်မဟုတ်ရင်တော့ဒီ online ပေါ်ကတဆင့်စီးပွားရေးကြော်ညာတွေကကိုယ့်ရဲ့နောက်ကိုတစ်ချိန်လုံးကိုလိုက်နေမှာပဲတဲ့
။ငွေကြေးအကျိုးအမြတ်တွေအများကြီးရတဲ့ကြော်ညာလုပ်ငန်းတွေနဲ့ Facebook အလုပ်ဖြစ်နေလို့အခုလိုမျိုးငွေကြေးအကုန်ခံပြီးတော့အခမဲ့ internet ဝန်ဆောင်မှုတွေလုပ်ပေးနိုင်တာလို့ပြောရမလို့ဖြစ်နေပြီ။တကယ်တော့ဒီပုံမှန် internet line တွေဆက်သွယ်ချိတ်ဆက်ပေးဖို့အခြေခံအဆောက်အုံတွေအားနေတဲ့နေရာမျိုးတွေမှာလူတွေ internet သုံးနိုင်ကြဖို့အတွက် Facebook ကနှီးမျိုးစုံနဲ့တော့စ조사ပေးနေတာပါ။အခုဒီ AMOS 6ဆက်သွယ်ရေးဂျိုဒူးသစ်ကိုထွင်းနေတဲ့တစ်ချိန်တည်းမှာပဲအကွေလာဆိုတဲ့ဒီမောင်းသူမဲ့ drone လေယာဉ်တစ်ခုကိုလည်းတိစောက်နေပါတယ်။နေစွမ်းအင်သုံးပေ140အရှိရှိတဲ့အဲ့ဒီအကွေလာရှင်ပေါ်ကနေလေဝေးလံတဲ့နေရာတွေမှာ internet ကိုရက်ဖြတ်နိုင်ဖို့စ조사နေတဲ့နောက်ထပ်အစီအစဉ်တစ်ခုပေါ့
Google ကလည်းဝေးပေါ်ကနေပြီးတော့ internet line တွေချိတ်ဆက်နိုင်ဖို့လုပ်နေပါသေးတယ်မဆူမြတ်မော်ရဲ့။ကောင်းကင်အမြင့်ကိုပြန်နိုင်တဲ့မိုးပြံပူပေါင်းကြီးတွေကိုလီတဲက internet tower တိုင်းလိုသဘောမျိုးနဲ့ခေါင်းတဲ့နေရာတွေစီကို internet signal တွေလွှတ်ပေးနိုင်ဖို့ Google က project loom ဆိုပြီးတော့လုပ်နေတာ။အခုဒီ American, New Zealand နဲ့ Brazil အရှေ့မြောက်ပိုင်းတို့မှာတော့စမ်းအောင်စမ်းနေပြီမဆင်မြတ်ပါဘူ
း။ဘဲကုမ္ပဏီကပဲလှုပ်လို့ဒီ internet သုံးခွင့်မရသေးတဲ့သူတွေအခမဲ့သုံးနိုင်ကြမယ်ဆိုတဲ့ရည်ရွယ်ချက်ကိုတော့ကျွန်တော်ကတော့အားပေးတယ်။ဒီကမ္ဘာလုံးဒီချိတ်ဆက်ရှက်နွယ်နေတဲ့ globalization ခေတ်ကြီးထဲမှာ internet ကိုသုံးနိုင်ကြမယ်ဆိုရင်အသိပညာအတတ်ပညာတိုးနိုင်တာအပြင်ကိုယ့်အတွက်အလုပ်အကိုင်အခွင့်အလမ်းတွေကအစားရလာနိုင်တဲ့ကောင်းကျိုးတွေကအများကြီးဆိုတော့လက်တွေ့မြန်မြန်လုပ်နိုင်ကြလေကောင်းလေပဲလို့ပြောရမှာပဲရှင်။
မဆုမြတ်မှုစုစည်းတင်ဆက်တဲ့ blogger တွေပြောကြများအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်လာတဲ့စနေနေ့တွေမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့မတူတာလေးတွေအစီအစဉ်ကိုနားဆင်ရမှာပါရွေးကောက်ပွဲအတွက်မြန်မာနိုင်ငံကကြော်ကြားသူတွေပါဝင်မဲဆွယ်စည်းရုံးနေရတဲ့ပတ်သက်လို့မတူတဲ့သဘောထားအမြင်တွေကို Golden Lex Media ကမောက်ညညိုလွင်ကတင်ပြပါလိမ့်မယ်ရှင
်မင်္ဂလာပါရှင်အခုဆိုလို့ရှိရင်လာမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ပြည်သူချစ်တဲ့အမှုပညာရှင်တချို့ကလည်းသူတို့နှစ်သက်မြန်နိုးတဲ့ပါတီနဲ့ကိုယ်စားလှယ်လောင်းတွေအတွက်ပါဝင်ပြီးတော့မဲဆွဲစည်းရုံးမှုတွေပြုလုပ်ပေးနေပြီဖြစ်ပါတယ်ဒီလိုအမှုပညာရှင်တွေမဲဆွဲစည်းရုံးမှုတွေမှာပါဝင်လာတာအပေါ်ပြည်သူတွေရဲ့သဘောထားကတော့ဘယ်လိုများရှိပါလဲဒီတစ်ပတ်မတူတာလေးတွေမှာတင်ပြပေးထားပါရစေအမှားလိုပဲမြန်မာနိုင်ငံမှာလည်းရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုပြည်သူချစ်တဲ့ရုပ်ရှင်မင်းသားမင်းသမီးတွေတေးတန်ရှင်တွေတခြားလူသိထင်ရှားဖြစ်တဲ့အမှုပညာရှင်တွေနဲ့ပြုလုပ်လာတာတွေ့ရပါတယ် ချန်ကုန်မြို့အပါအဝင်မြန်မာနိုင်ငံကမြို့ကြီးတွေမှာမဲဆွေစည်းရုံးနာတွေလုပ်ကြတဲ့အခါအရွေးခံရမယ့်ကိုယ်စားလှယ်လောင်းတွေနဲ့ပါတီဝင်တွေအပြင်ထင်ရှားတဲ့အမှုပညာရှင်တချို့တွေပါသူတို့တက်ကြွတဲ့အမှုပညာနဲ့ပါဝင်ပြီးပါတီနဲ့ကိုယ်စားလှယ်လောင်းတွေအတွေ့မဲဆွေပေးကြတာကိုတွေ့ရပါတယ်ဒီလိုအမှုပညာရှင်တွေကိုကြိုက်နှစ်သက်တဲ့ပါတီတွေမှာဝင်ရောက်မဲဆွယ်စည်းရုံးနာတွေလုပ်ပေးကြတဲ့အပေါ်ပြည်သူတွေရဲ့သဘောထားတွေကရောဘယ်လိုများရှိပါလဲ
။ဟုတ်ကျွန်တော်ကြိုက်ပါတယ်ဘာလို့လဲဒီလိုမဲဆွယ်စည်းရုံးရေးဆိုတာဒီလိုမျိုးအမှုပညာရှင်တွေအကုန်လုံးလည်းပါတဲ့မှာတယ်ခင်ဗျာ။ဒီတတိုင်းပြည်တော်ကလူတွေလည်းအကုန်လုံးလှုပ်ရှားတဲ့မှာတယ
်။ကြိုက်ပါတယ်ဟိုဘယ်လိုပြောမလဲအဲ့လိုမျိုးအမှုပညာရှင်တွေပါတော့လဲကျွန်တော်တို့လာပြီးတော့ကြည့်အားပေးတယ်ကြော်ပါတယ်ကောင်းပါတယ်ကောင်းပါတယ်
မဲဆွယ်စည်းရုံးတာတော့မကောင်းမဟုတ်ကောင်းပါတယ်တိုးတော့ဟိုဘယ်လိုပြောမလဲဆိုဒီမိုကရေစီရပါတော့လက်လက်ဆိုတာဘာသူမဆိုဟိုကိုကြိုက်တဲ့ပါတီကိုမဲဆွယ်စည်းရုံးပိုင်ခွင့်ရှိရပါတော့ဟိုပြည်သူတွေလည်းမဲပေးပိုင်ခွင့်ရှိရတိုးတော့ဒီဘာသာရေးတို့လူမှုရေးတို့နဲ့မထိခိုက်ရင်တော့ပိုကောင်းတာပေါ့ဥမာတချို့ဆိုလို့ရှင်လူတွေဆိုတာညနေပဲဆိုလို့ရှင်ဒါလူကြီးသူမကြီးဆိုလို့ရှင်လည်းဒါဟိုဖျားတရားလောက်တဲ့အချိန်ပေါ့နော်ဒီဖျားရှစ်ခိုးမဲ့ပရိစိတ်မဲ့ပေါ့နော်လူငယ်တွေဆိုလို့ရှင်လည်းဒါဟိုအလောက်ကပြန်လာမယ်ပေါ့နော်အကြောင်းကပြန်လာမယ်သူကသူဟိုဒီဒီပြန်အစီဝါရေးသမားတွေဆိုလို့ရှင်လည်းပြန်လာရင်နားတဲ့အချိန်ပေါ့နော်ဒီအကြောင်းသမားတွေဆိုလည်းကျောင်းသားတွေဆိုလည်းညနေပြန်လာရင်စာကျက်တဲ့အချိန်ပေါ့အဲ့လိုမျိုးအချိန်ကလွဲလို့ပြင်ပအချိန်မှာဆိုရင်တော့ဒါဒီစီဝါရေးတို့လူမှုရေးတို့ဘာသာရေးတို့နဲ့မထိခိုက်ရင်တော့ပိုကောင်းတာပေါ့နော်ဒါကျွန်တော်အမြင်ပေါ့နော
်ကျွန်တော်နေ့တော့အားလုံးကြိုက်ပါတယ်ဘာလို့တော့တို့မြင်နေတို့စိတ်ပိုင်းတို့ကတို့မဲဆွဲတာပေါ့ဗျာကျွန်တော်နေ့လည်းဘာမှပြောစရာအကြောင်းမရှိဘူးဟုတ်လားကိုပါတီအတွက်ကိုနိုင်မှုအတွက်ကိုကိုပါမှာဒါတို့စီယုံတာတော့မစိုးပါဘူးဒါကျွန်တော်လည်းဒါတဘောကြပါတယ်
လူအိတ်တဲ့အချိန်ပေါ့17နာရီ12နာရီတချို့ဆို10နာရီလေမန္တလေးမြို့မှာဆိုပို့ဆိုးတယ်အဲ့လိုအချိန်ကြာမှ9နာရီ10နာရီပေါ့နော်ဗုဒ္ဓဘာသာဝင်တွေတရားဥပဒေနဲ့အဲ့အချိန်ဆိုတာလူကြီးသူမတွေကတချို့ကြာရင်ဖျားရှိခိုးကြတယ်ဖျားဝေပြူကြတယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ဘာသာရေးတရားအနေနဲ့စိတ်နှောက်ရှက်ဖြစ်တယ်နောက်တစ်ခုအနေနဲ့ကြတော့ညအခါ9နာရီ10နာရီကျော်မှလုတ်တဲ့အတွက်ကြောင့်မလို့ဘယ်လိုပြောလဲဆိုလူတွေရဲ့နားနေချိန်မှာစိတ်နှောက်ရှက်ဖြစ်စရာလေးတော့ကြုံတယ်နေ့ကင်းသက်မှာတော့ဘာမှမဖြစ်ပါဘူးဒါလူတွေရဲ့လွတ်လပ်ပိုင်ခွင့်သွားနေကြတဲ့အချိန်ပေါ့နော်လူတယောက်နားနေတဲ့အချိန်မှာတော့လုံမယ်ဆိုတော့ဒီပတ်ဝန်းကျင်တစ်ခုအနေနဲ့လည်းစိတ်နှောက်ရှက်ဖြစ်စရာလေးတော့ကြုံတွေ့ရတယ
်ဟုတ်ကဲ့လားအာကြိုက်နှစ်တက်ပါတယ်သူဆိုတော့တဲ့တခြင်းဟာအတိတ်ပဲရှိလို့အားပေးတယ်ထောက်ခံတယ်နော်
အကောင်းပါလေသူတို့နှစ်သက်ရသူတို့ပါတီကိုသူတို့လုပ်ပေးကြရတယ်ကောင်းပါရဲ့ဒီလိုဆို
စိတ်ပါဟိုကလူကင်းတို့ဘာလို့ဘာလို့ပေါ့နော်ခန့်တင်းဒီတို့အဲ့လိုမျိုးပေါ့နော်အခွင့်တော်တို့မဲဆရာစိုက်တယ်ပေါ့နော်အဲ့လိုသူတို့ဆိုတာလက်မှတ်နဲ့လေအဲ့လိုမျိုးအဲစိုက်ရသူတို့မဲဆရာဟုတ်ကဲ
့ကောင်းပါလေစိုက်ပါလေဒါမျိုးပေါ့ဒါပါဒီလိုပဲဒီလူတို့ကလည်းအားပေးနေတာဒီလူကောင်းမှန်ပါဒီလိုစီးအောင်တာမျိုးကိုဦးကသဘောကျတော်တော်လေးလည်းသဘောကျပါတယ်အဲအားကြောင့်မလို့ဒီဘက်တော့ဖတ်ပြီးတော့တော့ဟာတဲ့နားတော့နော်ခုနကတငယ်ချင်းတယောက်နဲ့တို့ကကြည့်မယ်ဆိုပြီးတော့အဲဟာပြောနေသူကခေါ်မရလို့တယောက်တည်းကြလဲဥတယောက်တည်းကြလဲသွားမှာဟာပြည့်တယ်လေအဲအားကြောင့်မလို့ဒီနားကနေပဲနေတယ်ဒီဘက်မှာဖျက်ပြီးမောင်းလာအောင်မလားလို့ဆိုပြီးဆောက်အောင်နေတာလာစေဒီမှာ
ကျေးမတော်မှာချုပ်ပြည်သူတွေကလည်းသွားရင်လာရင်ထင်ရှားတဲ့နာမည်ကြီးတဲ့အမှုပညာရှင်တွေရဲ့ဖျော်ဖြေမှုတွေကိုတွေ့ရတဲ့အတွက်လာရောက်ကြည့်ရှုကြရင်လည်းမဲပေးဖို့မဲဆွဲနေကြတယ်ဆိုတဲ့ပွဲဆိုတာကိုသိကြရပါတယ်ဒီကနေ့2020ရွေးကောက်ပွဲတုန်းကတော့ဒီလိုထင်ရှားကြော်ကြားတဲ့ပြည်သူချစ်တဲ့အမှုပညာရှင်တွေအများကြီးမဲဆွဲစည်းရုံးမှုတွေမှာပါဝင်ပြီးတော့မဲဆွဲတာကိုတိတ်မတွေ့ရပါဘူး။ဒါပေမဲ့အခု2015ခုရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးမှုတွေမှာတော့အမှုပညာရှင်တွေအများကြီးရဲရဲတင်းတင်းထဲထဲဝင်ဝင်ပါဝင်လာတာကတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။ကျွန်တော်အမြင်လည်းမှာ
မင်းညိုလွင်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကနေစနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာညချမ်းမှာတော့ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်စနေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအစီအစဉ်ကိုတော့ line meter 24 25 32နဲ့53တို့အပြင် line meter 190တို့ကနေပြီးတော့လည်းတိုးချက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့ကိုတိုင်းယုံတင်ဆက်မဲ့ dial line အစီအစဉ်လက်ပါ။ထုတ်လို့သူကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးမှာပါရှင
်။မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွက်ကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာပါအဓိကတော့ရွက်ကောက်ပွဲတရမှာဒီတမတမတ်ရှိရှိနဲ့ရက်တီဆောင်ရွက်ပေးရမယ်အဖွဲ့စည်းတရဆိုတဲ့အဖွဲ့စည်းဆိုတဲ့ကဏ္ဍကလည်းတော်လေးရေးပါပါတယ်ဥပမာမြန်မာနိုင်ငံမှာပြောမယ်ဆိုရင်တော့ရွက်ကောက်ပွဲကော်မရှင်ဖြစ်ပါတယ်အဲ့တော့လက်ရှိဒီမြန်မာနိုင်ငံရွက်ကောက်ပွဲမှာတကယ်တမ်းတမတမတ်ရှိရှိကြားကနေရက်တီပေးနိုင်မယ်ရက်တီရမယ်ဒီရွက်ကောက်ပွဲကော်မရှင်လိုမျိုးနောက်မြန်မာစစ်တပ်လိုမျိုးဒီအခန်းကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဒီဖွဲ့စည်းရဲ့အနေနဲ့လာမယ့်ရွက်ကောက်ပွဲအတွက်တကယ်ပဲတမတမတ်ရှိရှိရက်တီနိုင်မှာမလားဒီဒါနဲ့ပတ်သက်လို့ကျွန်တော်မိကုံးထုတ်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့ဒီမြမရေးလေးလာသူစိုင်းဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တူကလည်းဒီမြမရေးလေးလာသုံးသက်သူဥအောင်သူငိမ့်ဖြစ်ပါတယ်နောက်တူကတော့ဒီမြန်မာ Institute for Democracy ဒီမြန်မာနိုင်ငံရွက်ကောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်အကဲဖြတ်တဲ့နောက် Voter Education ဒီမဲဆန္ဒမဲပညာပေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းကညွှန်ကြားမှုဥအောင်စိုးမင်းဖြစ်ပါတယ်ကျွန်တော်ဒီမှာဥအောင်သူငင်းနဲ့ဥအောင်စိုးမင်းနှစ်ဦးလေးလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးဥအောင်သူငင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥအောင်သူငင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ဟုတ်ကဲ့ခုအောင်သူငင်းရဲ့အခုဒီခုနကျွန်တော်ပြောသလိုပေါ့လက်ရှိမြန်မာနိုင်ငံမှာတမတမတ်ရှိရှိနဲ့ရက်တီရမယ်အဖွဲ့အစည်းတွေဥမာရွက်ကောက်ပွဲကော်မရှင်စစ်တပ်လိုမျိုးဒါနဲ့ပတ်သက်လို့ကောင်သူကြီးအခုလေးလာကြည့်တလို့သူတို့တကယ်တမ်းတမတမရှိရှိရက်တီနိုင်မဲ့အနေထားရှိလားနောက်တစ်ခုကနိုင်ငံတကာအခြေအနေနဲ့လည်းကျွန်တော်ကောင်သူကြီးကိုလည်းသုံးသပ်ပေးစေချင်ပါတယ်အဲ့တော့အရင်ဆုံးဒီမြန်မာနိုင်ငံမှာပြောမယ်ဆိုရင်တမတမရှိရက်တီရမယ့်အဖွဲ့အစည်းတွေကိုကျွန်တော်ခုနပြောလို့ကော်မရှင်နဲ့ကျွန်တော်မြန်မာစစ်တပ်ဆိုပြီးတော့တတ်မှတ်ပါတယ်ကောင်သူကြီးရောဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့ရွေးကောက်ပွဲကော်မရှင်အဖို့ယူကြည့်ပါတယ်သူကတော့ဒီရွေးကောက်ပွဲရဲ့လုပ်ငန်းတွေတစ်ခုလုံးကိုပြီးတော့သမားသမားကြောင်လို့ပြောနေတာရှိတယ်ပေါ့နော်။ဆိုတော့နောက်တစ်ခါကျတော့စစ်တပ်တို့ဒီကဒီကျန်တဲ့ဝန်ထမ်းတွေအပိုင်းမှာကျတော့နိုင်ငံတကာမှာတော့ဒါသူတို့ကဒီအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်ကြောင့်သူတို့ကလည်းဟိုပုံမှန်သမားသမားကြောင်လို့ယူဆကြတာကြတဲ့အနေအထားမျိုးပါ။ဆိုတော့ကျွန်တော်တို့တိုင်းကြတော့အခုအပြင်ကြီးကြောင်းသေးနေတာဆိုတဲ့အခါကျတော့ဒါစစ်တပ်ရဲ့အခမ်းအနားကိုလည်းထည့်စဉ်းစားတဲ့အနေအထားမျိုးရှိတယ်ပေါ့နော
်။ဟုတ်ကဲ့ခုနကကိုသူငယ်ပြောထားတဲ့အထက်မှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့ခုနဝန်ထမ်းအဖွဲ့စည်းလို့ပြောပြီးမဲ့စစ်တပ်ကသူတို့ကဒီနိုင်ငံတော်ဖွဲ့စည်းပုံအရဆိုရင်တော့ပြည်သူဝန်ထမ်းဆိုတဲ့စီးနှံမှာမပါပါဘူးခင်ဗျာဒါကြောင့်မလို့လဲနည်းနည်းလေးရှုပ်ထွေးမှုတော့ရှိပါတယ်တလို့ဆိုရင်တော့ပြီးခဲ့တဲ့ပတ်ကပဲပေါ့ဒီဗိုလ်ချုပ်ကြီးမင်းအောင်လိုင်ကဒီတိုင်းတပ်ဖွဲ့တွေမိကုံးပြောတဲ့အထက်မှာတခုထက်ပြောပါတယ်လက်ရှိရွေးကောက်ပွဲမှာခုနတမတော်ကိုနားလည်နိုင်စာနာနိုင်တဲ့လူတွေနောက်ကာကွယ်အမြင်ရှိတဲ့လူတွေအမျိုးပါသာတာနာကိုကောက်ွယ်ဆောင်ရှောက်နိုင်မဲ့သူတွေကိုရွေးချယ်စဉ်းစားဖို့ဆိုပြီးတော့သူ့ရဲ့တပ်ဖွဲ့ဝင်တွေကိုတိုက်တွန်းတာမျိုးရှိပါတယ်ခင်ဗျာဒါကတကယ်တမ်းဒီစစ်တပ်အနေနဲ့ကြားနေရမယ်ဆိုတော့ဝန်ထမ်းဖွဲ့စည်းအနေနဲ့ကြားနေရမယ်ယူဆကိုထိမခိုက်နိုင်မထိခိုက်နိုင်ဘူးလား
အာပြောမယ်ဆိုရင်တော့ဒီစစ်တပ်ကဒီကျွန်တော်အမြင်ကတော့ key maker လို့ခေါ်တာပေါ့နော်အဆုံးဖြတ်ပြီးမဲ့အနေအထားမျိုးမှာရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကဒီစစ်တော်တွေမှာ2500ခန့်ကျော်ပြည်ကလေးတွေယူရတဲ့အနေအထားလည်းရှိပါတယ်ဆိုတော့တစ်ဖက်မှာလည်းဒီအောက်ခြေမှာပြန်ကြည့်လို့ဆိုရင်စစ်တပ်ကတချို့နေရာတွေမှာဆိုရင်သူ့ရဲ့စိုက်ရင်းတွေအလုံးကြီးခြားထားတဲ့နေရာပေါ်မှာမူတည်ပြီးတော့ဒီဘဲအင်အားကလည်းကျွဲပြားသွားနိုင်တဲ့အနေအထားမျိုးရှိရပါတော့။အထူးသဖြင့်ဒီနေရာတဲ့ဆိုင်းသားအစီအစဉ်တွေတချို့ရုပ်တွေတွေမှာဆိုလို့ရှိရင်ဒီလိုနေရာမျိုးတွေကျွန်တော်တို့စောင့်ကြည့်ကြတဲ့အနေအထားမျိုးရှိပါတယ်။ဆိုတော့အဲ့လိုခြုံပြီးပြောမယ်ဆိုရင်တော့ဒီစစ်တပ်ရဲ့အင်္ဂါလာပေါ့ဒီလက်ရှိရုပ်ပေါ်မှာ
ဟုတ်ကဲ့သူကဏ္ဍအရေးကြီးပါလေကိုနာကိုအောင်သူငယ်ခုနပြောသွားတဲ့ထဲမှာကင်းမိတ်ကာဘွန်တွေတကယ်တမ်းဘဒူနိုင်မလဲဆိုတာအဆုံးဖြတ်ပေးမဲ့သူဆိုတဲ့အခန်းကဏ္ဍမှာရှိတယ်ဒါပေမဲ့ခုနကာကွယ်ရေးဆီချုပ်ခုနပြောသွားတဲ့အတုံးနှုံးနေနောက်တစ်ခုကပြောမယ်ဆိုရင်လက်ရှိကာကွယ်ရေးဒီဝန်ကြီးဌာနဒီကာကွယ်တက်ကနေပြီးတော့ဒီအနာမကြခင်ကပဲအနားယူသွားတဲ့ထိပ်ပိုင်းဗိုလ်ချုပ်တော်များများက အနိုင်ရကြံ့ခိုင်ပါတီမှာဝင်ရောက်ရှင်းပြိုင်မဲ့သဘောရှိပါတယ်ဒါပေမဲ့ဒါကလည်းတချို့ကျွန်တော်ကြားနေရတဲ့သတင်းစားတော့အတီးပြုတ်လို့မရပါဘူးတချို့ဗမှုစစ်နေဗမှုရေးစစ်နေဆိုလို့ရှိရင်တက်ကတော့မထွက်သေးဘူးလို့ကြားပါတယ်ခင်ဗျအဲ့တော့ဒီအခြေအနေပြောမယ်ဆိုလို့ရှိရင်ပါတီတစ်ဖက်ဖက်မှာရှိနေတယ်လို့တော့ဖြစ်မနေဘူးလား
ဆိုတော့ဒီတိုင်းပြောမယ်ဆိုရင်တော့ဟိုဟုတ်တယ်လို့ပဲပြောပါလိမ့်မယ်ဆိုတော့ပြီးခဲ့တဲ့ဒီလက်တလောကာလတွေကြာကြည့်မယ်ဆိုရင်စစ်တပ်ကတည်းကမှဆိုလို့ရှိရင်ဟိုနောက်ဆုတ်သွားမယ်ဒါပေါ့နော်ပုံကြီးရှိကျိုးပြီးတော့နေရာယူတာဒလားလို့တော့ကျွန်တော်ယူဆမိပါတယ်ဆိုတော့ဒါလို့ပြောရတယ်ဆိုတော့ဒီဖွဲ့စည်းပုံရှိတာဥပဒေပြင်ဆင်ရေးကိစ္စတွေကစစ်တပ်မှရှင်းနေတဲ့အခါမှာလည်းဟိုကန့်ကွက်ခဲ့တဲ့ကိစ္စတွေရှိတာလေဆိုတော့နောက်တစ်ခါကျတော့လည်းဒီကျမလို့အနေပြီးတော့အရာရှိကြီးတွေငင်းကြားယူသွားပြီးတော့မှအလုံးရင်းနဲ့ဒီခိုက်ကျူပါပြီးတော့နော်ဒီလိုကြီးစက်ခိုင်ဖို့ကြီးပါတီဝင်သွားတဲ့အနေအထားမျိုးတွေပေါ့ဆိုတော့နောက်တစ်ခုကတော့ဒီဒီခိုင်ကျူပါတီရဲ့မှာပဲဟိုစစ်ပိုင်းကောင်းဆောင်ပြောင်းလဲကိစ္စတွေဖြစ်ခဲ့တာတွေပေါ့ဒါတွေရှိပါတယ်နောက်တစ်ခါကျတော့ဒီအနေအထားမျိုးပေါ့ NLD နဲ့စိတ်ကြိုက်ပြီးလို့ရေတော့ပေါ်မှာပြန်ရမယ်အနေအထားမျိုးမှာကျွန်တော်မြင်တာကတော့ဒီဒီခိုင်ကျူပါတီရဲ့ကပေါ့နော်ရည်ရည်ရဖာဒီဒီဒီပြည်ချီရဲ့ပုဂ္ဂိုလ်မျိုးကြီးဒီဒီကရမဲ့ကာလခဏ။ဒါပေမဲ့အခုချိန်မှာကစစ်တပ်ကဒီခုနပြောင်းလာတဲ့အရာကြီးကြီးတွေကိုညားနေကြလားပေါ့။ဒါဒီလိုကျွန်တော်ယူဆမိရဲ့။အဲ့တော့ပြောမယ်ဆိုရင်စစ်တပ်ကပိုရှိပြိုးနေရာယူတာကလားလို့အောင်ကျွန်တော်ထင်နေပြီ
။ဟုတ်ကဲ့။နောက်တစ်ချက်ကျွန်တော်စစ်တပ်နဲ့ပတ်သက်လို့မေးချင်ပါလေ။ခုနကထိပ်ပိုင်းခေါင်းဆောင်ဘိုင်းမှာတော့သဘောထားရဖြစ်ဖြစ်နှိစက်မှုရဖြစ်ဖြစ်အာဏာရပါတီနဲ့နှိစက်ကြတယ်။ဒါပေမဲ့ဟိုအောက်ခြေဘိုင်းထိဒါအပေါ်ဘိုင်းကသဘောထားတွေကတိဟပါမလားတက်ရောက်နိုင်ပါမလားဥမာဆိုလို့ရှင်1990တုန်းကဆိုရင်တော့တက်နေမြေတော်မှဒီ NLD အတိုက်ခံပါတီကအကြီးကျယ်နိုင်ရတဲ့ဟာမျိုးဖြစ်ခဲ့တာပေါ့အခုတင်တော့မှရောအပေါ်ကသဘောထားတွေကအောက်ခြေထိတက်ရောက်နိုင်ပါမလား
ဆိုတော့ဒီမိဘကတော့ပြောဆက်ပါတယ်ဆိုတော့ဒီဒီကောက်ပေါ်လှုပ်တဲ့နေပေါ့နော်ဆိုတော့အဲ့ဒီထားမှဘယ်လောက်ကြီးကျွန်တော်တို့လွတ်လွတ်လပ်လပ်နေပြင်းရှိမလဲအဲ့ဒါကလေးလာစောင့်ကြည့်ပြီးတဲ့နေနဲ့ကလည်းဒီစက်ဝင်းတွေရဲ့ကြည့်ပေါ့နော်ဘယ်လောက်ကြီးဒီလားတော့ဒီလိုမျိုးဆိုရဲဒီသားလေးပေါ့အားကြီးကြီးနေလို့ရတယ
်ဟုတ်ကဲ့ကောင်းသူညိလေးလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ဒေါက်တာရေမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကြားပါတယ်
ဟုတ်ကဲ့ဒေါက်တာရေမျိုးသိန်း sorry ပါကိုရေမျိုးသိန်းလက်ခီးလမ်းပေါ်ကနေပြီးတော့ကျွန်တော်လှမ်းခေါ်ရတာပါအဲ့တော့ကိုရေမျိုးသိန်းကျွန်တော်အရင်ကအဓိကမေးချင်တာကကော်မရှင်နဲ့ပတ်သက်လို့ပါအခုကော်မရှင်ရဲ့တမတမတ်ရှိမှုနဲ့ပတ်သက်လို့လက်ရှိရပ်တည်နေတဲ့အနေအထားကိုရေမျိုးသိန်းသုံးသပ်ပြပအောင်တကယ်တမတမတ်ရှိရှိရပ်တည်နိုင်ရလား
ကျွန်တော်မြင်တော့လက်ရှိအခြေအနေပေါ့လေဖြစ်နေတဲ့အနေအထားတွေကြာကြည့်လို့ရှိရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့အစည်းအစဉ်အဆက်ကလွတ်လပ်ပြီးတရားမျှတရဲ့ရွေးကောက်ပွဲတစ်ခုကိုကြီးကျက်ပြီးကျင်းပဖို့အတွက်လုံလောက်တဲ့ဟိုအရေးအချင်းပိုင်းတော့လုံလောက်တဲ့အမခံချက်အပိုင်းမှာတော်တော်အားနည်းနေတာကိုတွေ့ရပါတယ်ဗျဥပမာလက်တော်အခုကျွန်တော်တို့ဟိုနမူနာဆန်းစစ်ချက်အနေနဲ့ပေါ့လေကျွန်တော်တို့ပြည်ပနိုင်ငံတွေမှာကြိုတင်မဲပေးဖို့ဆောင်ရွက်တဲ့အပိုင်းပါကိုကော်မရှင်အဖွဲ့အစည်းအစဉ်အဆက်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စွမ်းဆောင်ရည်ဟာအင်မတန်မှအားနည်းတယ်ဆိုတာကိုကျွန်တော်မြင်ကရတယ်လို့မြင်ပါတယ
်ဟုတ်ကဲ့
နောက်ပြီးတော့လက်ရှိကျွန်တော်တို့ရဲ့ဟိုကော်မရှင်ဟာဟိုအမြဲတမ်းဖွဲ့စည်းထားတဲ့ကော်မရှင်ဖြစ်ပြီးတော့ပြည်သူ့ကဏ္ဍကိုတုံးဆွဲပြီးတော့လေပတ်နေတဲ့ကော်မရှင်ဖြစ်တဲ့အတွက်ကြောင့်ပို့ပြီးတာဝန်ရှိတယ်ပို့ပြီးတာဝန်ခံဖို့လိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ဒီနေရာမှာကျွန်တော်မေးချင်တာကကော်မရှင်ကအခုလိုအားနည်းမှုတွေဟာသူရဲ့စွမ်းရည် capability ပေါ့နော်သူလုံတိုင်စွမ်းမရှိလို့ပဲလားဒါမှမဟုတ်တမင်သက်သက်တချို့ဆွဆွဲနေသူလိုကြောက်မယ်လားဘယ်လိုသုံးသပ်လို့ရပါလဲ
အဲကျွန်တော်မြင်တော့ဟိုကော်မရှင်တွေကိုနိုင်ရှင်ကြည့်မယ်ဆိုရင်ပေါ့လေအမ1990ရွေးကောက်ပွဲကိုအဥဆောင်ကျင်းပခဲ့တဲ့ကြီးကျက်ကျင်းပခဲ့တဲ့ကော်မရှင်နဲ့အခုလက်ရှိကော်မရှင်ကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်အဲကျွန်တော်မြင်ကတော့ဟိုအတွေ့အကြုံကြောင့်เนาะဆွဲဆောင်ကြီးကြောင့်ဆိုတာတဲ့ကျွန်တော်မြင်ကတော့တကယ်တမ်းဒီရွေးကောက်ပွဲတစ်ခုကိုတကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်အောင်ရုပ်ပေးခြင်းနဲ့စန္ဒစိတ်ပိုင်းချက်မှုအပိုင်းမှာလက်ရှိကော်မရှင်ဟာအင်မတန်မှအားနည်းတယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဟုတ်ကဲ့။နောက်တစ်ချက်ကလက်ရှိကော်မရှင်ဥက္ကဋ္ဌကလည်းပြောမယ်ဆိုလို့ရှိရင်အရင်စစ်တပ်ကထွက်လာတယ်ပြောမယ်ဆိုလို့ရှိရင်တော့ကြက်ခိုင်ပါတီကတော့မှအမတ်လုတ်ပြီးတော့မှပြန်ထွက်သွားတဲ့ပုံကပါ။အဲ့တော့အဲ့လိုမျိုးလူကဥဆောင်နေတဲ့အခြေအနေရှိပါတယ်။နောက်တလောကဆိုရင်ကျွန်တော်တို့ဒီ BBC သတင်းဌာနကနေပြီးတော့မြို့သားတမှုစီဖွဲ့ချုပ်နဲ့ပတ်သက်လို့လွှင့်ထုတ်ချက်မှဒါသူတို့အနေနဲ့ဟိုပြောရမယ်ဆိုရင်တော့ကြက်ခိုင်ပါတီကပြောရမယ်စာ ချိုးဆွဆွဲကြတာကကော်မရှင်ကနေပြီးဝင်ပြီးစာထုတ်ခဲ့တယ်တဲ့ကိုရင်မျိုးသိသတိထားမိပါပါအဲစာထုတ်တဲ့ကိစ္စအဲ့လိုအခြေအနေတွေဖြစ်တဲ့ခါကျတော့ကော်မရှင်ဥက္ကဋ္ဌကော်မရှင်လူကြီးပိုင်းကရောပါတီတရရက်ကိုဘက်လိုက်တာမျိုးရှိနိုင်လားဒါမှမဟုတ်ကြားနေနိုင်ပါမလားသူရဲ့ရည်တည်ချက်က
ကျွန်တော်မြင်လာတော့ဗျာအဲလက်ရှိကော်မရှင်ဥက္ကဋ္ဌကနော်လက်ရှိအာဏာရပါတီရဲ့ဟိုလွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တယ်နောက်ပြီးတော့လက်ရှိအာဏာရပါတီရဲ့ထိပ်တန်းခေါင်းဆောင်ဟောင်းတယောက်လည်းဖြစ်နေတယ်အဲ့ဒီခါကျတော့အဲ့ဒီကော်မရှင်ဥက္ကဋ္ဌကဥဆောင်တဲ့ကော်မရှင်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကျင်းပပေးနိုင်လိမ့်မယ်လို့တော့ကျွန်တော်ကလုံးဝယုံကြည်မရှိဘူးအဲ့နောက်တစ်ခုကခုနဒီစီတရင်ထာနာနဲ့ပတ်သက်တဲ့အကိစ္စမှာထုတ်ပြန်ချက်ဟာလေဟိုတကယ်ကပါတီကြီးတစ်ခုကထုတ်ပြန်ရမယ်အစားတော့နောက်ပြီးတော့ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီတရင်ထုတ်ပြန်ချက်ဟာမှန်လားမမှန်လားတရားစမ်းသပ်ပြီးတော့သူ့ရဲ့တွေးရှိချက်ကိုထုတ်ပြန်ရမယ်အစားတကယ်လို့အဲ့ဒီအတိုင်းချစ်ခဲ့လို့ရှိရင်ဘလို့အေးအေးယူဆောင်ရွက်ရမယ်ဆိုတာမျိုးကိုဆဲရရမယ်အစားတဖက်တဘက်လိုက်ပြီးတော့ရက်တီခဲ့တဲ့သဘောတရားဝါကိုလည်းပဲချင်းချင်းရှာရှာတွေ့မြင်နေရတဲ့အခါကျတော့ကျွန်တော်အများအားဖြင့်တော့ဟိုလွတ်လပ်ပြီးတရားမျှတတဲ့ရုပ်တော်ပွဲတစ်ခုကိုကျမကျင်းပနိုင်ဖို့လုံလောက်တဲ့အနေအထားမျိုးမရှိဘူးလို့ကျွန်တော်ကတော့မြင်ပါတယ်။ဟုတ
်ကဲ့ကော်မရှင်လက်ရှိပြောင်းလဲရုပ်တော်ပွဲကော်မရှင်အုပ်ထားတော့အရင်ဒီအနာပါတီကခေါင်းဆောင်ဟောင်းထားပါတော့နောက်ပိုင်းမှာဒီတိုင်းနဲ့ပြည်နယ်ခရိုင်စင်အောက်ခြေစင်ဒီရုပ်တော်ပွဲကော်မရှင်လူကြီးတွေရဲ့အနေအထားဘယ်လိုရှိပါလဲခင်ဗျာ။ဒီလူတွေကတကယ်တော့တမန်ပတ်ရှိရှိလုံနိုင်မဲ့လူတွေကိုရွေးထားရလားဘလို့အကဲခါပါလဲ
ကျွန်တော်များအချင်းပေါ်ပြရေပူရအချင်းပြောရင်တိုင်းဒေတာကြီးတွေနဲ့ပြည်နယ်73ခုမှာရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်15ယောက်ရှိတယ်ဗျအဲ့ဒီ15ယောက်မှာ6ယောက်ကသူကရမရဖလို့ပြောတယ်နောက်9ယောက်ကကြတော့တိုင်းဒေတာကြီးနဲ့ပြည်နယ်အဆင့်အစိုးရအရာရှိကြီးတွေဖြစ်နေအဲ့ဒီခါကျတော့အဲ6ယောက်ဖြစ်တဲ့နော်အများပြည်သူကရွေးချယ်တဲ့ပုံပုံဆိုတာကလေတကယ်တမ်းကျတော့
ဟုတ်ကဲ့တတရမျိုးသိန်းလိုင
်းဟုတ်ကဲ့
ဟုတ်ကဲ့ကြားပါလားကိုရမျိုးသိန်းအဲတတရမျိုးသိန်းလိုင်းပြတ်သွားပါလေကျွန်တော်နောက်တူအပင်နယ်ဆွေးနွေးမယ်ဥအောင်စုံမင်းဖိတ်ခေါ်ချင်ပါလေဥအောင်စုံမင်းကြားပါလားခင်ဗျာ
ဟုတ်က
ဲ့ကြားပါလေဥအောင်စုံမင်းကတော့ဒီမြန်မာ Institute for Democracy ရဲ့ညွှန်ကြားမှုဖြစ်ပါလေလက်ရှိရွက်ောက်ပွဲနဲ့ပတ်သက်လို့မဲပညာပေးလုပ်ငန်းမဲဆောင်ကြည့်ရေးလုပ်ငန်းတွေလုပ်နေတဲ့အခါကျတော့အခုလက်ရှိရွက်ောက်ပွဲကော်မရှင်ရဲ့ရည်တည်မှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့ပေါ့ဥပဒေကြောင်းရပဲဖြစ်ဖြစ်နောက်ဒီရွက်ောက်ပွဲဆိုင်ရာလှုပ်ထုတ်လုပ်နေတွေရဖြစ်ဖြစ်တကယ်ကိုတမတမတ်ရှိရှိလုတ်ကင်နေတယ်လို့သုံးသပ်နိုင်လားဒါမို့တခုများအမှားယွင်းရှိလားဘယ်လိုများသုံးသပ်မိလဲခင်ဗျာ
အဲ့တမတမချတယ်လို့တော့ကျွန်တော်တို့မပြောနိုင်ပါဘူးဥလေတောင်းရပဲဖြစ်ဖြစ်လုံးလုံးလုံးကြီးရပဲဖြစ်ဖြစ်ဒါဟာအများကြီးလူချတယ်မှာလည်းဒီယူဆဟာကျန်းကျန်နေပြီးသားဖြစ်ပါလေ
ဘယ်ချက်တွေဥပမာထားပြောလို့ရမလဲခင်ဗျာ
ဟုတ်ကဲ့ခုနဆရာရေမျိုးသိဥပမာပြီးတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ပြန်ကူကောင်းလို့ရပါတယ်ခင်ဗျအဲ DDC ရဲ့ထုတ်ပြန်ချက်ပေါ်မှာသူတို့ရဲ့ရွေးကောက်ပွဲကော်မရှင်အတုံးရဲ့ချက်ကိုတစ်ခုကျွန်တော်တို့ကြည့်နိုင်ပါတယ်နောက်တစ်ခုကရွေးကောက်ပွဲကော်မရှင်အနေနဲ့ဆိုလို့ရှိရင်သူဟာရွေးကောက်ပွဲတစ်ခုဟိုတမတ်တမတ်ကြောင့်အထင်းထင်းပြရမယ်တာဝန်ရှိပါတယ်အဲ့ဒီအခါမှာကျွန်တော်တို့ဒီ campaign ကာလမှာပြဿနာပေါင်းအများကြီးတော့ကျွန်တော်တို့ထင်ကြုံပါတယ်ပါတီတစ်ခုနဲ့တစ်ခုတိုင်းကြတာလေးသာသဖြင့်ပေါ့နော်အဲ့လိုမျိုးတွေကျွန်တော်တို့တွေ့ရတယ်အဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ကဘယ်လိုအရေးကြီးလဲဆိုတဲ့ကိစ္စကိုအများကြီးဒီကြားမှာကြေကြေကျန်းကျန်းထုတ်ပြန်ချင်တာမျိုးလည်းမရှိပါဘူးနောက်တစ်ခုကသူကထိန်းသိမ်းရမယ့်တာဝန်ရှိရဲ့ဒါနဲ့ပါတီတစ်ခုခုရဲ့မဲဆွေစည်းဝေးကာလမှာလုပ်တဲ့လှုပ်ဆောင်ချက်တွေဟာဥပဒေကိုချိုးဖောက်တာမျိုးဥပဒေပေါင်းကိုကျော်လွန်နေတာမျိုးတွေကိုသူကထိန်းသိမ်းကြမသိဖို့တာဝန်တွေကိုသူတို့ပြတ်ပတ်ခဲ့ပါတယ်အဲ့ဒါဒီကြောင့်မို့လို့ကျွန်တော်တို့အမြင်ရပြောရမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ဟာလက်ချက်ကျွန်တော်တို့ပြောလို့ရပါတယ်တစ်ခုကတမာသမက်ကြကြလှုပ်ဆောင်မှုပြတ်ကွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်နောက်တစ်ချက်အနေနဲ့ကတော့သူဟာအဲဥပဒေရဲ့လှုပ်ထုံးလုပ်ငန်းကြီးတွေကိုလိုက်နာဆောင်ထိန်းဖို့ပါတီတွေကိုကြီးကြပ်ကြွယ်ခဲ့ဖို့အတွက်တက်ကွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်အဲ့ဒီအခါအဲ့ဒါကြီးချုံမှုပြောမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ကတမာသမက်ချတယ်လို့ကျွန်တော်တို့ယူဆနိုင်ပါတယ်
ခုတက်ကပြောတဲ့ခါမှာပါတီတွေကဥပဒေပေါင်းကိုကျော်လွန်ပြီးတော့လှုပ်တဲ့ခါမှာသူ့အနေနဲ့ထိန်းသိမ်းဖို့ပြတ်ကွက်တယ်ဆိုတာဥပမာထားပြီးတော့ဘလို့အချက်အလက်မျိုးတွေလဲခင်ဗျအဲ့လိုမျိုးဖြစ်ရမျိုးတွေရောရှိတာလား
မှပြောရမယ်ဆိုရင်ဥပမာအရှိခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့ပါတီတွေဟာဘာသာရေးဘုံမဟုတ်လူမျိုးရေးကိုအသုံးပြုပြီးတော့လက်ဆွဲတာမျိုးတွေရှိပါတယ်ဒါဟာလက်ဆွဲစည်းရုံးနဲ့နေနေတွေကပုံကိုယ်တွေတာဝန်ခံနိုင်တာသိနိုင်ပါတယ်အတွေ့အကြုံမီဒီယာတွေပေါ်မှာလည်းတက်နေပါတယ်နောက်တစ်ခုကဒီနေ့လက်တလုံးမှာပဲဒီနေ့ဒိန်းစာတွေမှာပါပါတယ်တမန်ကြီးဟာအဲမိကီလာမျိုးနဲ့မိကီလာကိုတွားတဲ့အချိန်မှာမိကီလာမျိုးနဲ့တစ်ခုလုံးအစိမ်းအောင်ပြန်ရမယ်လို့ပြောပြီးတော့ အဲအောက်မှာလည်းဒီလိုမျိုးကြောင့်ဆိုင်တဲ့ဘုံလေးပါတီရဲ့အလံတော်တွေတလူလူနဲ့ပေါ့ဗျာအဲ့လိုကိစ္စမျိုးဟာတကယ်တကယ်တော့ဥပဒေအရဆိုရင်ဒါဟာလူ့ကောက်ကိုဆိုင်ရာအခြေခံပြည်မှာဒါဟာဥပဒေချိုးအောင်ရောက်ပါတယ်ဆိုတာဟာကော်မရှင်တည်တယ်လို့လူ့ကောက်ပွဲလေးလာဆောင်ကြည့်တယ်လို့လည်းအားလုံးပြပါတယ်ဒီကိစ္စမျိုးမှာကော်မရှင်ကထိန်းသိမ်းမှုတောင်းဝန်ရှိပါတယ်သူတို့မထိန်းသိမ်းပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ချက်မေးချင်ပါတယ်တက်တဲ့ပတ်သက်လို့တက်ရဲ့ယက်တီချက်တဲ့ပတ်သက်လို့ရွက်ောက်ပွဲလှုပ်ထုံးလုပ်နည်းတွေမှာဘယ်လိုများပြဋ္ဌာန်းထားတာရှိပါလဲခင်ဗျာသူ့အနေနဲ့ဘယ်လိုနေသင့်လဲဆိုတာတိကျကျပြဋ္ဌာန်းချက်များရှိပါလား
တက်အနေနဲ့တိကျပြဋ္ဌာန်းထားတာမျိုးတော့ကျွန်တော်တို့မတွေ့ပါဘူးသူတို့လည်းပဲစစ်တပ်ဆိုတာလည်းနိုင်ငံတော်ရဲ့ဝန်ထမ်းတွေဖြစ်ပါတယ်သူ့ဘက်ကတူကျွန်တော်တို့ရဲ့အခြေခံဥပဒေရတာသူဟာစစ်တော်ထဲမှာ၄ဘုံတစ်ဘုံနေရာရထားတော်လဲတဲ့အတမတော်ဒီတိုင်းပြည်ရဲ့ဝန်ထမ်းလည်းဖြစ်ပါတယ်။ဒါကြောင့်မလို့တမတော်ဒီတဲ့တခြားဝန်ထမ်းတွေလိုပဲသူကလည်းကျင်းရှင်းရပါလေ။ဥပမာပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရဲ့ပိုင်းတွင်းမှာပဲပြည်ညာရေးဝန်ကြီးဌာနကစောင့်ထောက်လာပါလေ။အပြည်ညာရေးဝန်ကြီးဌာနဝန်ထမ်းတွေဆရာဆရာမတွေပါတီနိုင်ငံနဲ့ပတ်သက်ပြီးကျင်းရှင်းရမယ်လို့ပြောပါလေ။သို့တော်လည်းပဲကဝေးဦးစီးချုပ်ကိုယ်တိုင်ဟိုတနည်းအားဖြင့်တမီသားစုတွေကိုမှာကြတဲ့အခါမှာအဲဒီကောက်ကဥပဒေကိုကျော်လွန်စေတဲ့စကားမျိုးတွေပြောတာတွေ့ရပါတယ်ဥပမာအမျိုးဘာသာသက်သာကိုထင်းထင်းထောက်ထောက်နဲ့ပြောလဲဒီတင်တယ်ဆိုတဲ့အပေါ်မျိုးပြောတာဟာဒါဟာအခြေခံဥပဒေကိုပါပေါက်ကျရရောက်ပါတယ်အခြေခံဥပဒေမှာပုံမှန်340လို့ကျွန်တော်ယူဆရတယ်ကျွန်တော်မှားကောင်းမှားနိုင်ပါလေခါပေါ့နော်အဲ့ဒီမှာသူဟာဘာသာအနေနဲ့လို့ငါဘာသာသက်သာကိုအလွယ်ဆုံးစားမပြီးရဆိုတဲ့ကိစ္စလေးပြဋ္ဌာန်းထားပြီးသားရှိပါတယ်အဲ့တော့ဒါဟာရွေးကောက်ပွဲဥပဒေအရတယ်မကောက်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေကိုပါချိုးဖောက်ရအောင်ရတယ်လို့ကျွန်တော်တို့ပြောနိုင်
ပါတယ်ဒါဆိုရင်တလောကဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီတိုင်းတပ်ဖွဲ့တွေကိုရန်ကုန်မှာပဲပြောသွားတဲ့ထင်မှာအမျိုးဘာသာတာနာကိုကာကွယ်စောင့်ရှောက်နိုင်သူတွေကိုဦးစားပေးဖို့ဒီရွေးကောက်ပွဲမှာရွေးချယ်တဲ့နေရာမှာဆိုပြီးတော့ပြောသွားတဲ့ကိစ္စကဒါကဖွဲ့စည်းပုံညှိနှိုင်တာပေါ့ဒါနဲ့ပတ်သက်လို့ရောကော်မရှင်ဘက်ကတစုံတရာများဒီပြောတာဆိုတာရှိပါလားခင်ဗျာတခြားဒီအဖွဲ့စည်းတွေကို
ပါဟုတ်ကဲ့ဖွဲ့စည်းပုံအနေနဲ့ကော်မရှင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးကြုံတယ်အထုတ်တင်လာလို့မတွေ့ရပါဘူးဘူးတစ်ခုတော့ပြောနိုင်ပါတယ်သူတို့ဘက်ကတော့ကာကွယ်လို့ရတယ်ပေါ့ဗျာကော်မရှင်ဟာအဲပါတီနိုင်ငံရေးပါတီတွေကိုပဲထိန်းချုပ်မှုတာဝန်ရှိတယ်အစိုးရနဲ့ပတ်သက်တဲ့ institution တွေကိုထိန်းချုပ်မှုတာဝန်မရှိဘူးဆိုတဲ့အကြောင်းပြတဲ့ဒီလိုသူကပြောင်းပြနိုင်ပါတယ်ခင်ဗျာဥပမာလည်းကာကွယ်ရေးဦးစီးချုပ်ဟာအဲဒါဟာသူကျွန်တော်အနေနဲ့မြင်ရကျွန်တော်တို့အနေနဲ့မြင်လို့ဆိုရင်ဒါဟာသူမပြောတဲ့မပြောထိုက်တဲ့အစကားရေးဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာဒီမိုကရေစီနိုင်ငံကိုထူထောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံလို့လည်းအဲတင်ရထားတယ်ပေါ့ဗျာအဲ့ဒီအခါကျတော့ဒီမိုကရေစီနိုင်ငံမှာလူတိုင်းဟာမိမိစိတ်တရားကိုမိမဲပေးတဲ့အခါမှာရွေးချယ်ခြင်းရှိပါတယ်ဒါကတက်မတော်ဆိုတာဟာလည်းရှည်တဲ့စိတ်ညီခြင်းကလွဲလို့ဂျန်တဲ့အချိန်တွေမှာလည်းဒီမိုကရေစီအပြည့်အဝရရှိဒီ institution ဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်။အဲ့ဒီလိုလေရှိအစင်အဆက်မှာအဲတဘောတရားတွေကထောင်းညွှန်းနေတာရှိပါတယ်။ဒါကြောင့်မလို့ကာဝေးဦးစီးချုပ်အနေနဲ့သူဟာနှက်ကြောင်းပေးတဲ့လူမျိုးစကားမျိုးကိုမပြောသင့်ဘူးလို့ကျွန်တော်တို့ယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကိုအောင်စိုးမီလေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။တို့ရရှင်ချုပ်လေလိုင်းပေါ်ရောက်နေလို့ပါ။ slide ပွေကျုံ slide ပွေကျုံနာမည်ဖတ်တာမှတ်မယ်ထင်ပါတယ်။ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်
slide ပွေကျုံ။ဟုတ်ကဲ့ slide ပွေကျုံဟုတ်ကဲ့ဆွနေလို့ရပါတယ်။မြင်းမြန်ချင်းလည်းမြင်းမြန်လို့ရပါတယ်။တို့ပေါ့
ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးချင်တဲ့ဥစ္စာကအဲ့ဒီတမရော်နဲ့ပတ်သက်ပြီးတော့မှရေကောက်ပွဲနဲ့ပတ်သက်ပြီးတော့ကြားနေနိုင်ပါမလားဆိုတဲ့ကိစ္စပထမဆုံးဆွေးနွေးချင်ပါတယ်။ဘာကြောင့်လဲဆိုတော့အဲကာကွယ်ရေးရှိချုပ်ကပြောထားတဲ့အချက်၃ချက်ထဲမှာအမျိုးဘာသာသာသနာကိုဆောင်ဆောင်နေတူလို့ပြောတဲ့ခါနိုင်ကျွန်တော်တို့တိုင်းဒါခရီးယာများအတွင်းနဲ့ဟိန္ဒူဘာသာဝင်တွေနောက်ပြီးတော့အစ္စလာမ်ဘာသာဝင်တွေအတွက်အင်္ဂလာမှဆွေးင်ဆရာကောင်းတယ်။ဘာကြောင့်လဲဆိုတော့တူတူနောက်မှဒီတမရဖြစ်လာမယ်တမရကနဲ့ဒီတမရဖြစ်လာမယ်ပုဂ္ဂိုလ်လို့ကျွန်တော်ယူဆထားပါတယ်ဆိုတော့တမရဖြစ်လာခဲ့ရင်ကျွန်တော်တို့ဘယ်လိုမြင်လဲဘယ်လိုလုပ်လာမယ်ဆိုလို့ဆိုတော့ကျွန်တော်စိတ်လည်းမကောင်းပါဘူးအဲတော့တမရဟာကျွန်တော်တို့အမြင်အရောရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့မှတမအနေနဲ့မမြင်နိုင်ဘူးအခုလေးစီဦးသိန်းစင်ဆိုးရကိုကြောက်လို့လာတော့မသိပါဘူးဘယ်လိုကြောက်ကြောက်နေမသိဘူးအာကြာနေမနေနိုင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့မှရေကောက်ွေးကော်မရှင်ကြတော့ဥတီရေကြတော့အစမှကတော့ဘယ်လိုလုပ်လာတလဲဆိုရင်တော့သူတို့တကယ်လို့များကောင်းကောင်းနေလို့ရှိလို့ပါမလားလို့ကျွန်တော်လူထုကလည်းပဲစွေတယ်တုတ်တော့အခုကသူတို့နိုင်ငံရေးခင်းချင်းညာ NLD ကတနိုင်ငံလုံးကိုနိုင်တဲ့အခြေအနေရှိလာတဲ့ခါကျတော့သူကိုယ်တိုင်ကသူဒီရေကောက်ွေးကော်မရှင်ဥပဒေဖြစ်တဲ့အတွက်နောက်ဆွေပြတားမှသူအနာယူလိမ့်မယ်လို့ကျွန်တော်တို့ယူဆတယ်အဲ့တော့သူကနာမည်ကောင်းတစ်ခုရသွားအောင်တော့သူကအကောင်းဆုံးတိုင်လူကြီးလှုပ်အောင်လို့သူစူးစမ်းလိမ့်မယ်တုတ်တော့အဆိုးရကိုသူလွန်ဆိုင်နိုင်မလားဆိုတဲ့ဥစ္စာကတော့နည်းနည်းတန်ပြန်ရှိတာပေါ့နော်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာကို slide ပွေကင်ကိုကျေးဇူးပါဒေါက်တာရေမျိုးသိတာနဲ့ပတ်သက်လို့ကျွန်တော်မေးခွန်းထုတ်ချက်ပါတယ်တခုကတော့ဒီအမျိုးပါသာတာနာကောက်ွယ်ဆောက်ရှောက်မှုနဲ့ပတ်သက်ပြီးတော့ခုနဗိုလ်ချုပ်ကြီးမင်းအောင်လိုက်ပြောလို့နိုင်ငံရေးပါတီအချို့ရဲ့ပြောဟောနေတာတွေလည်းကြားရပါတယ်ခင်ဗျာဒီပြဿနာက တကယ်တမ်းမြန်မာနိုင်ငံမြန်မာဘလူးတူးရဲ့အမြင်ပဲလားလူလူကြက်ကိုပါတီရီကလုံနေတာလားဒါမှမဟုတ်ရှင်တသက်ပဲပြောနေကြလားဘလူးယူဆလို့ရပါလဲပါတီရီရဲ့မူဝါဒသူရဲ့တကယ်မူဝါဒပဲလားဒါမှမဟုတ်လူလူကြက်ပြောနေတာလား
အဲကျွန်တော်မြင်တော့ဟိုဒီလိုအမျိုးပါလာသာသနာကိုရှေ့တန်းပြင်ပြီးတော့လူလူကိုဟိုနိုင်ငံရေးပါတီအချို့နဲ့အဖွဲ့အစည်းချို့ကဟိုစီးယုံနေတယ်တိမ့်တွင်းနေတယ်အမှန်တကယ်တော့ကျွန်တော်တို့ကျေဒူလူဒူအများစုဟာအရိုးသားပြီးတော့ဟိုဖြူစင်တဲ့အမြင်သဘောထားရှိပါတယ်တတော်လည်းပဲအဲ့ဒီရိုးသားပြီးဖြူစင်တဲ့အမျိုးသဘောထားကိုအခွင့်တော်ယူနေတဲ့နိုင်ငံရေးပါတီအချို့နဲ့အဖွဲ့အစည်းချို့ရှင်းနေတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်အင်မတန်မှစိုးရိမ်စရာအလေထားတစ်ခုလို့ကျွန်တော်ကသုံးသပ်မိပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်သွားရှင်တူဖိတ်ခေါ်ကြပါလေမောင်တသနာပါမောင်တသနာကြားပါလားဆွနေလို့ရပါတယ်မင်းမြလို့ရပါတယ်တူတူတူပ
ါဟုတ်ကဲ့အခုဒီရုပ်ကောက်ကိုဟိုတော်တော်ကကြားအောင်လားဆိုတော့ဒါလုံးဝကိုကြားနိုင်တော့ခင်ဗျာအော်ကြမယ်ဆိုလို့ရှိရင်ဦးသက်ရှိဟာလာဦးရှင်းနေတဲ့ဦး NLD ပါတီဝင်နေဆိုလို့ရှိရင်အတိုက်ခိုက်ခံရတယ် V9 ဟိုစားလေးဟိုဆက်စီခံရတယ်ဟာလာတတိပုဂ္ဂလအခုစလေတော်ညို့သိန်းတို့ဟာတော်ညံ့မှုခိုင်တို့ဆိုလို့ရှိရင်လည်းမဆုံးပြေခါတဲ့အဆင့်ကြီးရောက်နေတယ်အဲ့တော့တိုင်ကြတယ်တိုင်ကြရောယူကောက်ကောင်အချင်းကလုံအောင်သိချောင်ဆောင်တယ်ဒါတော့အရေးယူမှုလည်းမရှိဘူးတကယ်လို့ရလက်ရှိယူကောက်ကောင်အချင်းသွားနေတိုင်းကြောင့်ဟာဘာတစ်ခုကတော့မဟုတ်ဘူးသူအဓိကကချက်ဖို့အောင်နိုင်ရေးအတွက်တော့မဲဦးအချက်ဆက်မလိုက်လို့နေတာအဓိကချက်ဖို့က2600ခန့်နိုင်ငံနဲ့ဟာအထက်က2500ခန့်ပေါင်းစံ50%အစိုးရဖတ်နိုင်တယ်အဲ့တော့ဒီ2600ခန့်ရဖို့အတွက်ဆိုပြီးတော့တော့မဲဒီကိုအညိုးဆုံးတော့ဝဲလုံးတယ်ဟိုဖာရနိုင်ရှောက်တော့အလားအဝေးရောင်းဝဲဒီဖွားရင်းလာဒီဒေတာလာစီရင်မတင်ငင်းမှုရှိအောင်ဒေါက်တာတွေအခုကတော့ဝဲဝဲဆုံဆုံလာတွေအကုန်လုံးဆက်တာအဲ့ရောက်တော့လိုက်ကြည့်နေတာအဲ့တော့ကောင်းကောင်းချက်ကျလဲအကြောင်းရှိအကြောင်းဆိုရင်ယူကောကောင်းရှင်ဥက္ကရာကူတယ်ဟောသူကချက်ဖို့အလားဘုံကောင်းဒီဝင်လဲဖြစ်တယ်တခါဒီစစ်ချက်ကလည်းသူထွက်လာတယ်နောက်တခါဒီစကဝဲဦးစီချုပ်ကူတယ်ရောအမျိုးအသားသာသနာဆိုတဲ့အာယူသူကူတယ်ဟောဆွဲပြီးတော့ဝါရဆက်နေအဲ့တော့ဆက်နေခါကျတော့ဒီရေကောက်ဘယ်လိုမှတော့စက်ပြရတဲ့အကြောင်းမရှိဘူး။အတူတူအဲ့ဒီခက်ခဲကြားရရနေပြီးတော့မှာတော့ LD party ကအနိုင်ရဖို့အတွက်ကတော်ယူကိုအဖွဲ့ကတားနေတယ်။အတားနေရတဲ့ကြောင့်လို့သူတို့ကနေပြီးတော့ဒီအောင်ဖြစ်ဖြစ်အောင်ဒီဟာဒီတော့ကြောက်တော့တော့ဥက္ကုညီလေးကျွန်တော်ရှင်းပြပြီးသွားပြီ
။ဟုတ်ကဲ့။
အထောက်ကူ28ခုအဲ့အခြေခံဒီရေကောက်ရဲ့ဥပဒေမှာဆိုလို့ရှိရင်ငွေစင်းနေအော်ရေးတာတယောက်ဟာရေကောက်ဝဲလောက်တာတယောက်ဥရိရေးတာတစ်ဖက်နေဥရိကတော်ရဟာစက်နာအော်ရင်စစ်စေးခုံခွဲတစ်ဖက်ဆိုတော့သက်ခုနှစ်တစ်ခုကိုချက်ကဘယ်လက်စုပ်ကြီးထားတယ်အခုတော့အဲ့ဒါဒီအားလုံးမရှိဘူးဒီရေကောက်ဝဲပုံရှင်ကိုလည်းအခုခုံလေးထားတယ်ပြီးတော့သူကကမ္ဘာမှာချုံမှုတော့ပွားလာဟာပိန်းနဲ့ဖောက်ကောင်းရတော့တောက်ကောင်းရဆိုတော့ဖာရင်းနေတဲ့ဟာယူအလုထားစရာဒီလိုကရေကောက်ဝဲကောင်းရှင်ရတော့ကြတယ
်ဟုတ်ကဲ့
ဟုတ်ရှင်းတယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ပါကျေးဇူးပါမောင်တနာကျွန်တော်ကိုအောင်စိုးမင်းကိုမေးချင်ပါတယ်ဒီရွေးကောက်ပွဲကော်မရှင်ရဲ့ကိုင်တွေမှုနဲ့ပတ်သက်လို့ကျွန်တော်တို့သိရတော့ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားမှုတွေကအမှုပေါင်း80ကျော်ရှိတယ်လို့သိရပါတယ်ရွေးကောက်ပွဲကော်မရှင်ကပြောတာကတော့အဲ့အမှုမှာအများစုကရဲမှုတွေဖြစ်တယ်တကယ်တမ်းကော်မရှင်ကကိုင်တဲ့အမှုဟာအနည်းပဲလို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအမှုနဲ့ပတ်သက်လို့ကျွန်တော်တွေ့ရတော့ရဲတွေကလည်းကင်တွယ်နိုင်မှုရှိတာမတွေ့ရပါဘူးခင်ဗျာ UEC ရဲ့ကင်တွယ်မှုကတော့ဘလို့အနေထားရှိပါလဲရေးယူတာမျိုးတွေအခုရှိလာပါပြီလားဒီခုနတိုင်ကြားတဲ့အမှုတွေခုနပြဿနာဖြစ်တဲ့အမှုတွေရွေးကောက်ပွဲဒီ election campaign ကာလမှာအဲ့ဒါမျိုးတွေသိထားမိပါလားရှိပါပြီလား
ဒီနေ့တဲ့အင်္ဂါနေ့မှာ UEC ရဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူ့ဆွေးနွေးပွဲတစ်ခုကိုကျွန်တော်တို့သိထားမိပါတယ်ပြီးတော့နေ့လယ်ပိုင်းမှာလည်း UEC နဲ့ရပ်ဖက်ဖွဲ့စည်းတွေနဲ့ပြည်သူ့ဆွေးနွေးတစ်ခုသိထားမိပါတယ်အဲ့ဒီနေ့လယ်ပိုင်းအစိုးရကနိုင်ငံပိုင်းရောနိုင်ငံရေးပါတီနဲ့ပတ်သက်တာဖြစ်တဲ့အတွက်ကျွန်တော်တို့မသိရပါဘူး။နေ့လယ်ပိုင်းရပ်ဖို့ကြီးတဲ့ပြည်သူ့နဲ့အချိန်မှာယူကော့ဘွန်နဲ့ပတ်သက်ပြီးတော့တိုင်ကြားမှုတွေအကြောင်းကိုသူတို့စီရင်ကြရတယ်လို့ပြောပါပါတယ်။သို့တော်လည်းပဲဖြည့်ရှင်းပြီးသားဘယ်လောက်ရှိတယ်၊ဘယ်ပုံစံမျိုးဖြည့်ရှင်းလိုက်တယ်ဆိုတာကိုလုံးဝဘာသာမှပြောပါတော့ကျွန်တော်တို့မသိရပါဘူးခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဖြည့်ရှင်းတာမျိုးတွေရောတွေ့ပါလားတကယ်တမ်းဝင်ပြီးတော့ဖြည့်ရှင်းပြီးတာမျိုးတွေဥပမာဆိုလို့ရှိရင်တချို့နေရာတွေမှာဆိုရင် NLD က
ကျွန်တော်တို
့စိုက်ပုတ်တွေပါဖြတ်ခါလာတာမျိုးတွေပါရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုစပြီးမပြရသေးပါဘူးဒါပေမဲ့ကျွန်တော်တခုတတိထားလိုက်မိတာကတော့အဲရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တခုမှာသူကအွန်လိုင်းကာလာလုပ်တဲ့ချိန်မှာအရက်သားကြီးပေါ့ဗျာရက်ွက်နေလူလူကသူ NLD ကိုထောက်ခံနေအားဖြင့်ရက်ွက်ထဲမှာ NLD အလန်နေတူတူဖြစ်လာလို့ကျွန်တော်တို့သိရပါတယ်အခုခါမှာအကြောင်းသက်နိုင်တဲ့ပြည်ပပါတီကတိုင်ချားလို့ဆိုပြီးတော့မြို့နယ်မှာလည်းပြီးတော့အဲ့ဒီအခက်ကိုချုပ်ပေးပြုတ်နေတာခါကမျိုး ာထွက်လာတာမျိုးတော့ကျွန်တော်တို့မသိရတဲ့အခြေခံလေးတွေကိုကျွန်တော်တို့ရှင်းလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုအောင်သူညင်းကိုမေးချင်ပါတယ်ကိုအောင်သူညင်းကိုနိုင်ငံတကာတွေ့ကြုံလေးအထူးဖြစ်အာရှနိုင်ငံပေါင်းချင်းအားတွေ့ကြုံလေးနဲ့မေးချင်ပါတယ်အခုလိုကော်မရှင်မျိုးပေါ့အခုလိုမျိုးဖြစ်ကြရမျိုးတွေကော်မရှင်ကအခုဆိုကျွန်တော်ကြိုတင်မဲ့ကိစ္စအမှားယုံနေဖြစ်တယ်နောက်တစ်ခါကော်မရှင်ဥက္ကဋ္ဌကလည်းပြောမှဆိုရင်လက်ရှိဒီအာဏာပါတီရဲ့ခေါင်းဆောင်ဟောင်းဖြစ်တယ်ဒါမျိုးအခြေအနေမျိုးတွေပတ်ဝန်းကျင်နိုင်ငံမျိုးပါကိုကျွန်တော်ကြုံရဘူးပါလားခင်ဗျာဒါဒီကိစ္စမျိုးတွေရှိရင်လည်းဘယ်လိုများဖြေရှင်းကြပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီလိုအပြင်ပြောင်းတဲ့နိုင်ငံတော်များများမှာလည်းဒီလိုကိစ္စတွေဆူရှိနိုင်ပါတယ်ဆိုဒီလိုမျိုးရွေးကောက်ပွဲတွေကသမကြပါမလားတရားမျှတပါမလားပေါ့နော်ဆိုဒီလိုမျိုးကထောက်ခံပြီးလည်းရှိနိုင်ပါတယ်ဆိုအခုတစ်ခါတော့ဒီ UNIT နေနဲ့ပေါ့နော်မြန်မာနိုင်ငံမှာတော့ဒီနိုင်ငံကအဖွဲ့အစည်းတွေနဲ့လည်းဟိုပေါင်းပြီးတော့ဟိုလုပ်နေတဲ့အနေအထားလည်းရှိပါတယ်အဲ့တော့ဒါကိုဘယ်လိုဖြေရှင်းမလဲဆိုရင်တော့ကျွန်တော်မြင်လာတော့ဒီလူတွေဘက်ကလည်းကိုယ့်ရဲ့ဟိုဒီလေလာမှုစောင့်ကြည့်မှုတွေပေါ်ပြီးတော့အားကပ်ရလေ့ကျင့်ဖို့လိုပါတယ်ဆိုတော့တစ်ခါမှလည်းခုနနိုင်ငံကလေလာမှုစသစ်မှုပေါ့နော်ဆိုတော့ဒါလည်းပို့ပြီးတော့လိုအပ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျဒေါက်တာရေမျိုးသိန်းကျွန်တော်နောက်ဆုံးတို့မေးချင်ပါတယ်60ခုနှစ်ကရွေးကောက်ပွဲကော်မရှင်နဲ့အခုဖွဲ့စည်းတဲ့ရွေးကောက်ပွဲကော်မရှင်ဘာများကွာချက်ရှိလဲတူတာမတူတာနှိုင်းယှဉ်ပေးပါအောင်ခင်ဗျနောက်ဆုံးတို့ပါအ
ဲကျွန်တော်မြင်လာတော့60ခုနှစ်ရွေးကောက်ပွဲကော်မရှင်ကကျွန်တော်တို့ဟိုအရတအရသာအစိုးရအရာရှိအငြင်းစားတွေအများစုပါဝင်တဲ့ကော်မရှင်ဖြစ်ပြီးတော့လက်ရှိကော်မရှင်ကတော့စစ်တပ်အငြင်းစားအရာရှိတွေအများစုဩဇာလွှမ်းမိုးတဲ့ကော်မရှင်ဖြစ်နေတယ်ဆိုတဲ့အချက်ကအဓိကကွာခြားချက်ပါပဲဗျာ
ဟုတ်ကဲ့အဲ့တော့ဒီရွက်ကောက်ပွဲကော်မရှင်ကွာခြားချက်ကရွက်ကောက်ပွဲရလပေါ်မှာတော့ပြီးတော့တက်ရောက်နိုင်ခြေရှိပါလား
အဲကျွန်တော်မြင်လာတော့လက်ရှိအဓိကပြိုင်ဘက်ပါတီဖြစ်တဲ့အာဏာရပါတီဟာလည်းပဲဟိုစစ်တပ်အရာရှိဟောင်းတွေအဓိကဦးဆောင်တဲ့ပါတီဖြစ်နေပြီးတော့လက်ရှိကော်မရှင်အဖွဲ့အစည်းအဆင့်ဆင့်နဲ့ကော်မရှင်အားလည်းပဲစစ်တပ်အရာရှိဟောင်းတွေဦးစီးတဲ့အဖွဲ့အစည်းဖြစ်နေတဲ့အခါကျတော့ခုနဆွေးနွေးသလိုပဲတော့ကော်မရှင်နဲ့လက်ရှိအာဏာရပါတီဟာဟိုတငယ်ချင်းတွေအပေါင်းအသင်းတွေလို့ဖြစ်နေတာတော့မြန်မာနိုင်ငံရဲ့အကြောင်းလဲတော့အင်မတန်မှဆိုးရင်ရပါတယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဥအောင်စိုးမင်းကိုအောင်သူငင်းနဲ့ဒေါက်တာရမျိုးသိန်းပါဝင်တို့ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရီလိုက်အစီအစဉ်ကျွန်တော်အချင်းစစ်သွားလို့ပါဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ဒါရီလိုက်အစီအစဉ်ကိုကိုတောင်းညင်ဦးနဲ့ထုတ်လုပ်သူကိုညံဝင်းအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်ရှင
်။ Israel နဲ့ Palestine တို့ကြားတင်းမာမှုတွေရောကြစေဖို့ချိုးပန်းတဲ့စိတ်ပိုင်းတည့်ရဲ့အနေနဲ့ American နိုင်ငံသားဝန်ကြီး John Kerry ဟာ Jordan နိုင်ငံကိုရောက်ရှိနေပြီးအဲဒီမှာ Palestine ခေါင်းဆောင် Mahmoud Abbas နဲ့တွေ့ဆုံခဲ့သလို Jordan ပြည် Abdullah နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဝန်ကြီး Kerry ဟာ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ဘာလင်မြို့မှာတွေ့ဆုံပြီးတဲ့နောက်နေ့ရက်အချာမှာအခုလိုတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမိုက်ဒူဂူရီမြို့မှာအထေကံဘုံခွဲတိုက်ခိုက်သူအမျိုးသမီး၄ဦးအပါအဝင်၅ဦးသေဆုံးပြီးတော့၁၀ယောက်ဒဏ်ရာရသွားခဲ့တယ်လို့နိုင်ဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။ရဲသားလုံခြုံရေးတွေကသူ့ကိုမျိုးတဲကိုမဝင်နိုင်အောင်တားဆီးခဲ့တဲ့အချိန်တွင်းမှာအဲ့လိုအထေကံဘုံခွဲသူတွေကသူတို့ကိုမှပါလာတဲ့ဘုံတွေကိုဖောက်ခွဲပစ်လိုက်တာဖြစ်တယ်လို့နိုင်ငံတော်အရေးပေါ်ကယ်ဆယ်ရေးအေဂျင်စီပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ခင်ဗျာစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာထောင်နဲ့ချီတဲ့ရှီယာမွတ်စလင်တွေရဲ့ဘာသာရေးစုတောင်းပွဲလုပ်နေစဉ်အတွင်ဘုံခွဲတိုက်ခိုက်မှုကြောင့်ဆယ်ကျော်သက်လူငယ်အမျိုးသားလေးတဦးသေဆုံးခဲ့ရတာဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စလာမစ်စစ်သွေးကြောအဖွဲ့တွေကပြောလိုက်ပါတယ်နေ့စဉ်ကျင်းပတဲ့ရှီယာမွတ်စလင်တွေရဲ့အရှိယာရင်ထုပွဲစုတောင်းပွဲပြုနေစဉ်တွင်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လူပေါင်းဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရခဲ့ပါတယ်တောင်ကိုရီးယားနိုင်ငံသားရာပေါင်းများစွာဟာကွဲကွာနေတဲ့သူတို့ရဲ့မိသားစုဝင်တွေဆွေမျိုးတွေနဲ့ပြန်လည်တွေ့ဆုံဖို့အတွက်နေဆက်ကိုဖျက်ပြီးတော့မြောက်ကိုရီးယားနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရန်နိုင်ကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ကျမနောင်လပိုင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.